Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်အစုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်မတ်လ15ရက်နေ့အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီအထိလိုင်းဒိုမီတာ3249လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျမတင်ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်ဒီမနက်ခင်းတော်ရရှင်တွေနားဆင်ကြရမယ့်ထိတ်တန့်ရောက်သတင်းတွေချင်းမှာတော့ရုရှားယူကရိန်းငြိမ်းချမ်းရေးဆွေးနွေးမှုပြန်ဆတဲ့အကြောင်းနောက်လုံခြုံရေးအတွက်ခင့်အမိဆုံးဂျက်တိုက်လေယာဉ်ဂျာမနီကဝယ်ယူဖို့ပြင်ဆင်နေတဲ့အခြေအနေယူကရိန်းကနျူကလ িয়ার ဓာတ်ပေါင်းပိုတွေဘေးကင်းလုံခြုံရေးနဲ့စီးပွားရေးစတဲ့အကြောင်းအရာတွေကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဒီနောက်မှာတော့
ရုရှားနိုင်ငံရဲ့လက်နက်အင်အားကြီးတယ်ဆိုပြီးတော့လွတ်လပ်တဲ့ချုပ်ချာအာဏာပိုင်တဲ့တိုင်းပြည်တစ်ခုကိုကျူးကျော်စော်ကားမှုကိုလုံးဝလက်မခံပါဘူ
း NUG ရဲ့အာဆီယံသံအမတ်ဦးဘိုလှတင်ပါရှင်မချခင်မှာအပြည့်အစုံတင်ပြပါမယ်အပတ်စဉ်ခဏတွေတင်မှာတော့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောက်သတင်းလွှာတို့ကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင်
ယူကရိန်းမြို့တော်ကီယက်ရဲ့ချင်းချေဖုံးနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေချိန်မှာပဲယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့ကဇရုတ်ထအချိန်ရောက်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်ခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုအရင်3ချိန်တုန်းကလိုယူကရိန်းရဲ့အင်းကြီးချင်းဘယ်လာရုစ်မှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းဆွေးနွေးပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်။ယူကရိန်းဘက်ကကိုယ်စားလှယ်ဖြစ်တဲ့ယူကရိန်းသမ္မတအကြံပေးမိုက်ကယ်လိုပိုတိုရက်ကတော့ဆက်တည်ရခက်ခဲပေမဲ့ဆက်လုပ်နေတာဖြစ်ကြောင်းရှင်းလင်းပွဲအပြီးတရက်ကနေပြောပါတယ်။ရုရှားဘက်ကသူတို့ရဲ့အဆူပြုချက်ကိုတည်တည်ချာချာနားထောင်ခဲ့တာဖြစ်ပြီးအပြည့်သဘောဆောင်တဲ့ရှင်းလင်းမှုတွေဆက်လုပ်လာတာတွေ့ရတယ်လို့ပြောကြပြီးတနင်္လာနေ့ကတော့ရှင်းလင်းပွဲတိုးတက်လာဖို့အတွက်ညှိနှိုင်းခဲ့တာဖြစ်ပါတယ်။တနင်္လာနေ့ကကီယက်မှာအထက်6တပ်ပါလူနည်းအဆောက်အဦတစ်ခုဘုံးထိမှန်ပြီးလူနည်းဆုံး2ဦးသေဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ရုရှားတပ်တွေရဲ့ပြစ်ခတ်မှုကြောင့်ကီယက်ကလေယာဉ်စက်ရုံတစ်ခုကိုပါထိမှန်ခဲ့တာကြောင့်မီးအကြီးကျယ်လောင်ကျွမ်းခဲ့တယ်လို့လည်းပြောပါရယ်။ယူကရိန်းနိုင်ငံထဲမှာတိုက်ခိုက်နေတဲ့ရုရှားရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးတယ်လို့အကြီးတန်းအမေရိကန်ကာကွယ်ရေးအရာရှိတူကပြောကြားနေချိန်မှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆွေးနွေးခဲ့တာဖြစ်ပါရယ်။တချိန်ထဲမှာပဲအမေရိကန်အစိုးရကယူကရိန်းရဲ့သူ့နိုင်ငံပေါ်လေယာဉ်မပြန်တမ်းအောင်တတ်မှတ်ပေးဖို့ကြားချက်ကိုလက်မခံဘဲပယ်ချခဲ့တာပါ။ဒါပေမဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာယူကရိန်းစစ်တပ်အတွက်စစ်ပညာနဲ့လက်ကျင်ရေးဆိုင်ရာအကူအညီပေးဖို့အတွက်ဒေါ်လာတန်း200ခွင့်ပြုမိန့်ချထားပေးခဲ့ပါတယ်။ယူကရိန်းအရက်သားတွေစာတင်ကြောင်းတွေနဲ့ဆေးရုံတွေကိုရုရှားရဲ့ပြစ်မှတ်ထားတိုက်ခိုက်မှုကနိုင်ငံတော်ကျန်းဖက်ဝါဒ State Terrorism ဖြစ်ကြောင်းဥရောပဒေသလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OSCE အလက်ကျဥက္ကဋ္ဌဇီဗီညက်ရာဝကတနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောကြားလိုက်ပါတယ်။ယူကရိန်းကိုဝင်ကျူးကျော်တဲ့ရုရှားတပ်တွေကအရက်သားတွေနဲ့အခြေခံအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်ပြီးယူကရိန်းပြည်သူတွေရဲ့စိတ်ဓာတ်ကိုရိုက်ချိုးဖို့ကြိုးစားနေတာဖြစ်ပြီးဒါဟာမနှိမ့်ညွတ်စရာဖြစ်တယ်လို့ရှက်ဖို့ကောင်းတဲ့နိုင်ငံတော်အကြံဖက်ဝါဒဖြစ်ကြောင်း OSCE ရဲ့2022အလက်ကျဥက္ကဋ္ဌပိုလန်နိုင်ငံခြားရေးဝန်ကြီးရာဝကပြောကြားခဲ့တာပါ။OSCE အဖွဲ့ဝင်ဖြစ်တဲ့ရုရှားနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားတပ်တွေကိုသူ့မြေကနေယူကရိန်းရဲ့မြေဆိုင်တုံးတွေပြစ်ထုတ်ဖို့အတွက်လက်ခံလှုပ်ရှားခွင့်ပေးထားတဲ့ Belarus တို့အနေနဲ့ဒီရက်ဆက်တဲ့လုပ်ရက်တွေကိုရပ်ဆိုင်းဖို့အတွက်လည်းတောင်းဆိုလိုက်ပါတယ်။ဒါအပြင်တန်တမာရေးလမ်းကြောင်းတကားကိုဖွင့်ထားဆဲဖြစ်တာကြောင့်ရုရှားအနေနဲ့လက်ရှိပြဿနာအတွက်ငြင်းချမ်းစွာအဖြေရှာဖို့အရေးပဲရှိပြီးအနှစ်သာရရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့လည်းတောင်းဆိုလိုက်ပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အတွက်ရုရှားပေါ်မှာ EU ဥရောပတမကကသရုပ်ထအကျုပ်အရေးယူဒဏ်ခတ်မှုတွေထမှန်လဲကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရောကတနင်္လာနေ့မှာအတည်ပြုပါတယ်။ရုရှားတပ်ဟာယူကရိန်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီးယူကရိန်းစစ်ကမ်းမြို့မရိုပိုတမြို့ရင်းမှာလည်းအရက်သား2400ကျော်တေဆုံးခဲ့တာတွေ့ရကြောင်းနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့စစ်ပွဲဟာယူကရိန်းတနင်္လာနေ့အတွက်မဟုတ်ဘဲဥရောပဒဇိုင်းလုံးရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုပါထိခိုက်စေတယ်လို့ North Macedonia နိုင်ငံ Skopje မြို့တော်ကိုရောက်နေတဲ့ EU အကြီးအကဲကပြောပါတယ်။အခုထပ်ပြီးအရေးယူရမှာရုရှားရဲ့တမ်းမနီလုပ်ငန်း ကြောင်မီးတွေးနဲ့စွန့်အင်ကန္တာတွေအပြင်ရုရှားရဲ့ဈေးကွက်လန်လန်နှိမ်မှုနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာရုရှားအစိုးရကယူကရိန်းကိုကျူးကျော်မှုနဲ့အတူဝင်ငွေအတွက်တန်ရာဇာတတွေရယူနေတာပေါ့အခြေခံပြီးသူ့ရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထိနာစေမဲ့နောက်ထပ်ဒဏ်ခတ်မှုလည်းဖြစ်ကြောင်းမစ္စတာဘိုရဲကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းကိုရုရှားကျူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဂျာမနီကသူ့စစ်တပ်ခင်မရအောင်လုပ်ဖို့အတွက်အမေရိကန်လုံ F-35 တိုက်ဂျက်လေယာဉ်35ဆင်းနဲ့ Eurofighter ဂျက်15ဆင်းဝယ်ယူဖို့အတွက်စီစဉ်နေတယ်လို့လွှတ်တော်သတင်းရက်ွက်ကတနင်္လာနေ့မှာပြောပါတယ်။အမေရိကန် Lockheed Martin ထုတ် F-35 ဂျက်လေယာဉ်တွေကိုဂျာမနီရဲ့ဆယ်စုနှစ်တော်ကြာပြီဖြစ်တဲ့တိုနီရိုဂျက်တိုက်လေယာဉ်တွေမှာအစားထိုးမှာဖြစ်ပါတယ်။ဂျာမနီမှာထားတဲ့ American Nuclear ဘုံးတွေကိုဒီတိုနေဒိုဂျက်လေယာဉ်တွေကပဲတည်ဆောင်နိုင်တာဖြစ်ပြီးဒါဟာ NATO ရဲ့အခုခံကာဝတ်မှုမှာအရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ Lockheed Martin ထုတ် F-35 Stealth ဂျက်တိုက်လေယာဉ်တွေဟာကမ္ဘာမှာခင်မိဆုံးဖြစ်တဲ့သတ်မှတ်ထားတာဖြစ်ပြီးသူတို့ရဲ့ထူးခြားတဲ့ပုံစံနဲ့လေယာဉ်ကိုယ်တွေကိုတုတ်ထားတဲ့ဆေးကြောင့်ဒီတိုက်လေယာဉ်တွေကိုရန်သူရေဒါနဲ့ဖမ်းဖို့ခက်ခဲစေတာဖြစ်ပါတယ်။ Airbus အပါအဝင်နိုင်ငံတကာကုမ္ပဏီအစုဖွဲ့ကထုတ်တဲ့Eurofighter jet တွေကိုတော့ electronic စစ်စင်ရဲ့စောင့်ကြရဲ့အပါအဝင်တခြားတိုက်ပွဲဆိုင်ရာလှုပ်ရှားမှုတွေမှာသုံးမှာဖြစ်ကြောင်းသတင်းတွေမှာဖော်ပြပါတယ်။ Germany ဝန်ကြီးချုပ် Olaf Scholz က German စစ်တပ်အတွက်ရင်းနှီးမြှုပ်နှံမှုဖြစ်နေဒေါ်လာ112ဘီလီယံသုံးဆဲမှာဖြစ်ကြောင်းပြီးခဲ့တဲ့လထဲမှာပဲပြောကြားထားတာပါ။ဒါဟာဒုတိယကမ္ဘာစစ်ပြီးဆုံးခဲ့တဲ့နောက်စစ်တပ်ရဲ့အနေထားကိုတိတ်ပေါ်လွင်အောင်မလုပ်ခဲ့တဲ့ဥရောပစီးပွားရေးထိတ်တန့်ရောက် Germany အတွက်အကြီးအကျယ်ပြောင်းလဲမှုတစ်ခုလည်းဖြစ်ပါတယ်။
ဒီအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ပြနေတာဖြစ်ပါတယ်ကျွန်တော်ညဝင်းအောင်ပါ NLD အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့သူသူရဦးအောင်ကိုကိုအဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန်55အရအလုံးနဲ့ထောင်ဒဏ်စုစုပေါင်း12နှစ်ကြာခံစေရန်ရန်ကုန်တိုင်းတရားလွှတ်တော်ကမတ်လ14ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်။သူရဦးအောင်ကိုဝန်ကြီးအဖြစ်ဆောင်ရွက်နေစဉ်သာသနာနှုတ်ကဟပွဲတစ်စိတ်ချီးမြှင့်ပေးအပ်ခြင်းကိစ္စနဲ့လုပ်ငန်းရှင်တဦးအလို့အကိုင်းအစဉ်ပြေစီရေးငွေကြေးနဲ့ပစ္စည်းလက်ခံခဲ့တယ်ဆိုတော့တိုင်ကြားချက်တွေအရအခုလိုတရားစွဲခဲ့တာပါသူရဦးအောင်ကိုအပေါ်တိုင်ကြားချက်တွေကိုအာဂရိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးတွေ့ရှိခဲ့တာကြောင့်အခုလိုထောင်ဒဏ်ချမှတ်ရတာဖြစ်ကြောင်းစစ်ကောင်စီအတွင်းမှဒုဗိုလ်ချုပ်ကြီးအောင်လင်းတွေရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တက်ဆိုင်သူတွေထံကနေငွေသားကျပ်သိန်းတရာအပြင်ကျပ်သိန်း300တန်းblank check တစ်စောင်းကိုသူရဦးအောင်ကိုကလက်ခံရယူခဲ့ကြောင်းဒါအပြင်လုပ်ငန်းရှင်တဦးစီကကျပ်သိန်း1050တန်း Ford Motor Industry 20ကျပ်သားအလေးချိန်ရှိတဲ့ရွှေဘကန်တစ်ချပ်ကိုလည်းရယူခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်သူရဦးအောင်ကိုအပေါ်ဆွဆွဲရတဲ့အာဂရိလိုက်စားမှုပုံမှန်၄ခုအတွက်တမှုကိုထောင်ဒဏ်၃နှစ်စီနဲ့စုစုပေါင်းအလုံးနဲ့ထောင်ဒဏ်12နှစ်ချမှတ်လိုက်တာဖြစ်ပါတယ်အမိန့်ချမှတ်မှုအပေါ်သူရဦးအောင်ကိုရဲ့ရှေ့နေတဲ့ဘက်ကတစုံတရာတုတ်ပြန်ပြောဆိုတာမကြားရသေးပါဘူးခင်ဗျာ2022ခုနှစ်အတွက်အမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကချီးမြှင့်တဲ့ International Women of Courage Award ရရင်သောအမျိုးသမီးဆုရှင်တွေထဲမှာမြန်မာနိုင်ငံကမတ်အီတင်ဇာမောင်အပါအဝင်အာရှတိုက်ကဗီယက်နမ်နီပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကအမျိုးသမီးတွေနဲ့အတူကိုလံဘီယာအီရတ်လီဗျားကအမျိုးသမီးတွေပါစုစုပေါင်း12ဦးပါဝင်ပါတယ်အမေရိကန်နိုင်ငံသားဤဌာနကလူကိုယ်တိုင်တစ်ဝက်အွန်လိုင်းတစ်ဝက်ကျင်းပတဲ့ရဲရင်သောအမျိုးသမီးစုပေးအပ်တဲ့အခမ်းအနားမှာမြန်မာနိုင်ငံကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူမတ်ဤတင်ဇာမောင်ကိုရွေးချယ်ချီးမြှင့်ကြောင်းနိုင်ငံသားဤဌာနအတိုင်ပင်ခံ Derek Cholet ကကြေညာသွားပါတယ
် On behalf of the US Department of State I want to congratulate E. Thinzamong on being named one of the Secretary of State's 2022 International Women of Courage.
အဲဒီစနေဦးထဲမှာဒီမိုကရေစီရေးတက်ကြွလှူရှားသူတွေနဲ့အကျဉ်းကျသတင်းသမားတွေပါဝင်တယ်လို့ဆိုပါတယ်။သူတို့ဟာဥဆောင်မှုအခမ်းအကဏ္ဍမှာရှိခဲ့တယ်လို့အများအကျိုးအတွက်ကိုကြိုးစွန့်လှူဆောင်ခဲ့တာကြောင့်ရွေးချယ်ရတာဖြစ်ကြောင်းနိုင်ငံသားဌာနကပြောပါတယ်။ ဆိုရှယ်အမျိုးသမီးတူဦးချင်းအကြောင်းတွေကိုပြောရမှာကျောင်းသားသမဂ္ဂလှူရှားမှုတွေကဆလို့နိုင်ငံရေးညဉ့်ညဉ့်ရေးလူအခွင့်ရေးလှူရှားမှုတွေမှာပါဝင်ခဲ့တဲ့မတ်ဤတင်စာမောင်ကိုချီးကျူးပြောဆိုသွားပါတယ်မတ်ဤတင်စာမောင်ဟာလက်ရှိမှာအန်ယူဂျီရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဝန်ကြီးဌာနဒုဝန်ကြီးဖြစ်ပါတယ်အသက် 22ခုနှစ်ကုန်ပိုင်းကစလို့မြန်မာနိုင်ငံအချင်းထောင်အသီးသီးကိုဝင်ရောက်လေ့လာနိုင်ခွင့်မရခဲ့ဘူးလို့ICRC နိုင်ငံတကာချက်ချင်းဤအဖွဲ့ရဲ့ထိပ်တန်းအရာရှိတဦးကတင်းနှဲလာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းသူတို့အဖွဲ့ကမြန်မာအာဏာပိုင်တွေနဲ့တော့အဆက်အသွယ်ရှိနေကြောင်း ရောဘတ်မာဒီနီကအေပီသတင်းဌာနကိုပြောပါရတယ်။မြန်မာအာဏာပိုင်တွေနဲ့ပုံမှန်ညှိနှိုင်းဆွေးနွေးမှုတွေရှိနေကြောင်းကိုဗစ်ကာယောဂါဖြစ်ချိန်ကစပြီးကံမကောင်းအကြောင်းမလှစွာအကျဉ်းထောင်တွေကိုဝင်ရောက်စစ်ဆေးခွင့်ရပ်တန့်သွားရကြောင်းမာဒီနီကအေပီကိုပြောပါရတယ်။အခုတော့ICRC ရဲ့အဲ့ဒီလုပ်ငန်းစဉ်တွေပြန်စနိုင်မှုအကူအညီပေးရေးအစီအစဉ်ကိုတည်တည်တသာအရှိန်မြှင့်လှုပ်ဆောင်နေကြောင်းလည်းပြောပါ င်မှုတန်တမန်ရေးကြိုးပမ်းမှုတွေအပေါ်စီးပွားရေးလုပ်ငန်းရှင်တွေစောင့်ကြည့်အကဲခတ်နေတာနဲ့အတူတနင်္လာနေ့ကအာရှဈေးကွက်အများစုမှာအစုရှယ်ယာတန်ဖိုးတွေကျဆင်းခဲ့ပါတယ်။တချိန်ထဲမှာပဲကိုဗစ်ကူးစက်မှုတိုးလာလို့ဆိုပြီးတရုတ်နိုင်ငံကနည်းပညာပစ္စည်းထုတ်တဲ့ရှန်ကျန်းမြို့ကိုလော့ကဒေါင်းလုပ်လိုက်တာကြောင့်ဟောင်ကောင်ဈေးကွက်ကိုပါအကြီးအကျယ်ထိခိုက်စေခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့အာရှမှာ14နှစ်တာအတွင်းလောင်စာဆီဈေးအမြင့်ဆုံးဖြစ်ခဲ့ရာကအခုတော့အနည်းငယ်ပြန်ကျခဲ့တယ်ဆိုပေမဲ့ CDP ပါဈေးနှုန်းကဒေါ်လာ130ဝန်းကျင်မှာမြင့်နေသေးပါငွေကြေးဖောင်းပေါမှုကြောင့်တည့်ရိပ်ရှိတယ်လို့ဆိုပါတယ်ယူကရိန်းနဲ့ဆွေးနွေးပွဲတွေမှာအလားလာကောင်းတဲ့တိုးတက်မှုတွေရှိနေတယ်လို့ရုရှားသမ္မတပူတင်ကပြောပေမဲ့လည်းကုန်သွယ်ရေးလောကမှာလည်းမတည်မငြိမ်ဆက်ဖြစ်နေသေးပါဗိုလ်ဒုနေကြရင်အမေရိကန်ဘိုဟိုဘန်ကသူ့ရဲ့ငွေကြေးမူဝါဒပြောင်းလဲပြီးအတိုးနှုန်း 3.25 တိုးမြင့်ကြေညာဝယ်ရှိတာကိုရင်းနှီးမြှုပ်နှံသူတွေကစိတ်လှုပ်ရှားစွာစောင့်ကြည့်နေကြပါတယ်ငွေကြေးဖောင်းပေါမှုတွေကိုထိန်းချုပ်နိုင်ဖို့အမေရိကန်ဘိုဟိုဘန်ကကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ
ထိတ်တဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင် VOA ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာအတန်လွှင့်ချိန်နဲ့တိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြသလိုပဲကျမတို့ရဲ့လူမှုကွန်ရက် Facebook ဆာမျက်နှာမှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ရုရှားကိုကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံတဲ့အနုမျိုးဓာတ်ပေါင်းဗိုလ်တွေမှာဓာတ်ရောင်ကြီးရိုးစိမ့်တာတွေဖြစ်လာတော့မလားဆိုပြီးစိုးရိမ်မှုတွေတိုးလာနေပါတယ်။ဒါပေမဲ့လည်းဓာတ်ပေါင်းဗိုလ်ရိုးစိမ့်အဖြစ်ဆိုးနဲ့ကျုံခဲ့ရတဲ့ရှန်နိုဘိုင်းဓာတ်ပေါင်းဗိုလ်မှာတော့အရင်လိုအဖြစ်မျိုးနဲ့ကျုံရနိုင်ခြင်းတိတ်ကိုနှဲပါတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ AP သတင်းကိုအခြေခံပြီးနန်းလောင်တင်ပြထားပါတယ်ရှင်။
ရုရှားတို့ကျူးကျော်မှုကြောင့်ယူကရိန်းနိုင်ငံထက်ကချီနိုဘိုအနုမျိုးဓာတ်ပေါင်းဖိုမှာပေးနေတဲ့လက်စစ်တအားတွေပြတ်တောက်နေတာကြောင့်အအေးတက်ပေးနေရတဲ့ဓာတ်ပေါင်းဖိုတွေမှာအပူချိန်မြင့်တက်လာမှာကိုစိုးရိမ်မှုတွေရှိနေကြပါတယ်။ဖေဖော်ဝါရီလ24ရက်နေ့မှာယူကရိန်းကိုရုရှားတို့ကျူးကျော်ခဲ့ပြီးမကြခင်မှာပဲနျူကလ িয়ার ဓာတ်ပေါင်းဖိုမှာလက်စစ်တအားတွေလုံးဝပြတ်တောက်သွားတယ်လို့ယူကရိန်းနိုင်ငံချားယဝန်ကြီးဒီမီထရိုကူလီဘာကပြောပါတယ်။ရုရှားတို့တိုက်ခတ်ပြီးတော့ထိန်းချုပ်ထားတဲ့အခြားဓာတ်ပေါင်းဖိုတစ်ခုမှလည်းအဆောက်အုံနဲ့ငယ်ထိခိုက်ပျက်စီးခဲ့ရပါတယ်။ဓာတ်ပေါင်းဖိုပြုပြင်ရင်းနဲ့လက်စစ်တအားပြန်ပေးနိုင်အောင်ရုရှားဘက်ကအပြစ်ရပ်ပေးဖို့တိုက်တွန်းပေးပါဆိုပြီးနိုင်ငံခြားရေးဝန်ကြီးကိုလီဘာကနိုင်ငံတကာအတိုင်းဝိုင်းကိုအရေးတကြီးတောင်းဆိုထားပါတယ်။ပြစ်စစ်သမ္မတအမန်နျူအယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မတ်လပထမပတ်တယ်လီဖုန်းနဲ့စကားပြောချိန်မှာပဲယူကရိန်းနိုင်ငံထက်ကနျူကလ িয়ার ဓာတ်ပေါင်းဖိုရဲ့လုံခြုံရေးကိုအာမခံခဲ့တယ်လို့ပြင်သစ်အစိုးရပြောခွင့်ရသူဂေဘရီယယ်အတောက်ကပြောပါတယ်။ချီနိုဘိုဓာတ်ပေါင်းဖိုမှာနျူကလ িয়ার ဓာတ်အပိစောရင်ချောင်းတွေကိုအေးပေးထားတာနှစ်ပေါင်း20ကျော်ရှိပြီဖြစ်တဲ့အတွက်ပညာရှင်တွေကတော့သိပြီးမစိုးရိမ်ကြပါဘူး။လက်ရှိအနေအထားဟာ2017ခုနှစ်ဂျပန်နိုင်ငံဖူကူရှိမားနျူကလ িয়ার ဓာတ်ပေါင်းဖိုရိုးစိမ့်မှုလို့မဟုတ်ပဲလွန်ခဲ့တဲ့36နှစ်ကချီနိုဘိုနျူကလ িয়ার ဓာတ်ပေါင်းဖိုမတော်တဆမှုလို့မျိုးလည်းမဟုတ်ဘူးလို့ပြောကြပါရယ်။ဓာတ်ပေါင်းဖိုမတော်တဆမှုကြောင့်လှုပ်ရှားမှုရဲ့အပေါ်ထိခိုက်မှုအကြောင်းလှိမ့်လာနေတဲ့ပရနန်ကန် Imperial College ကချီနိုဘိုဆိုင်ယာသုတေသီပါမောက္ခ Geraldine Thomas ကအခုလိုရှင်းပြပါရယ်
The reactor is not working. တဘောင်ပေါ်ကအလုံးမလုံးတော့ပါဘူးချာနိုဘိုင်းဆိုင်ထဲကတဘောင်ပေါ်အားလုံးရထားတာပါ2000ခုနှစ်ကနောက်ဆုံးတဘောင်ပေါ်ကိုပိတ်လိုက်တာဖြစ်ပါတယ်အဲ့ဒီချိန်ကလေးကတဘောင်ပေါ်အားလုံးရထားတာဆိုတော့အတော့ကြာနေပါပြီ
တောအုပ်တွေပတ်လဲဝိုင်းရံနေတဲ့မိုင်တထောင်ပတ်လဲအကျယ်ရှိတဲ့ချီနိုဘောင်တဘောင်ပေါ်စုံနေမြေဟာမြို့တော်ကီးဗ်နဲ့ဘဲလာရုစ်နဲ့ယူကရိန်းနိုင်ငံနှဲစပ်ကြမှာရှိပါတယ်အပိပိဆိုင်ရာအနုမျိုးစွာရဲ့အေဂျင်စီ IAEA ကလည်းတပ်ပေါင်းဖို့ကနေယူရေနီယံတက်တည်ကြွစေတဲ့အနေဖြစ်မဲ့အလားအလာမတွေ့ရဘူးလို့ပြောပါတယ်။1986ခုနှစ်ဧပြီလ26ရက်နေ့ကချီနိုဘယ်တအားပေးဆက်ရုံအမှတ်လေးမှာအပူချိန်မြင့်တက်ပြီးတော့ပောက်ကွဲမီးလောင်ခဲ့တာမှာရေဒီယိုတက်တည်ကြွပစ္စည်းတွေလိလုတွေပွင့်ထွက်ခဲ့တာပါ။အဲဒီတုန်းကဆိုဗီယက်အာဏာပိုင်တွေကပထမဆမှုနဲ့ပတ်သက်ပြီးတော့ပြည်သူတွေကိုအသိပေးဖို့ပြက်ကွက်ခဲ့တဲ့အတွက်အခြေအနေပိုဆိုးရွားခဲ့တာဖြစ်ပြီးဥရောပတိုင်းပြည်တွေနဲ့ဆိုဗီယက်ပြည်သူတွေစိတ်ဆိုးသောသာထွက်ခဲ့ကြတာပါ။
The spent fuel is normally taken out of the reactor.
ဆွမ်းရင်ထုတ်ပေးတဲ့ nuclear ချောင်းတွေကိုအေးဒက်ပေးထားတဲ့အရာမရေကန်ကြီးတွေထည့်ထားရတာပါ။ဆွမ်းရင်ထုတ်တဲ့အခါထွက်လာတဲ့အနုမြူဓာတ်ရောင်ကြီးတွေကိုရေကတားဆီးပေးပါတယ်။၅နှစ်လောက်ကြာတော့အနုမြူချောင်းတွေကတိတိတသာအေးသွားပါတယ်။ဒါကြောင့်ရေရဲ့အေးဒက်ကိုအဆက်မပြတ်ထိန်းထားဖို့မလိုပါဘူး။သူ့ထဲမှာရောက်နေတဲ့အေးဒက်တွေအလိုလိုလဲပတ်ပါတယ်။သူ့ကိုရေကန်နဲ့ထည့်ထားတာ22နှစ်ရှိပါပြီ။ကံထဲကရေတွေအငွေ့ပြန်သွားရင်အောင်သူ့ဘေးကအေးဒက်နဲ့တွေလုံလောက်ပါလေဘာမှစိုးရင်စရာမရှိပါဘူ
းပောက်ကွဲမှုဖြစ်ခဲ့တဲ့ချီနိုဘယ်အဆောက်အုံကိုလည်း2019ခုနှစ်မှာပဲပို့ပြီးတော့လုံခြုံမှုရှိအောင်ကွန်ကရစ်တွေနဲ့အပေါ်ကထပ်ပြီးတော့မှန်ထားတာပါဗြိတိန်ကာကွယ်ရေးဝန်ကြီးဌာနနျူကလ িয়ার နဲ့သိပ္ပံနည်းပညာအကြံပေးဟောင်း Imperial College ဘာမခါဆာရော့ဘင်ဝီလျံဂရင်းစ်ကလည်းအခုလိုသုံးသပ်ပါတယ်
There are a number of different reactors in different
တဘောင်ဖို့တစ်ခုမှာဆက်အမျိုးမျိုးအကျိုးဆက်မျိုးမျိုးရှိပါတယ်။တဘောင်ဖို့လေပတ်ဖို့ဆက်စစ်တအားမရှိရင်တအားထုတ်လုပ်နေတဲ့စက်ရုံကူချက်မှပူချိန်မြင့်တက်ပြီးတော့အမျှော်မှန်းတဲ့အခြေအနေမျိုးအနည်းငယ်ကြောင်းတွေရေပျော်သွားတာမျိုးထိဖြစ်တတ်ပါတယ်။ဒါပေမဲ့လည်းယူကရိန်းကတဘောင်ဖို့ကိုရပ်ထားတာကအတော့ကိုကြာပါပြီ။ကျန်တဲ့ရေဒီယိုတက်တူကြွပစ္စည်းတွေတဲမှာလည်းအပူချိန်တွေမရှိတော့ပါဘူး။ဒါကြောင့်မို့အန္တရာယ်မရှိပါဘူး။
ယူကရိန်းနိုင်ငံထဲကအခြားခေတ်မင်အနုမျိုးတပ်ပေါင်းဖော်တွေကိုရုရှားတို့ကဒုံးကျည်နဲ့ပစ်ခတ်တိုက်ခိုက်မယ်ဆိုရင်တော့အနေရှိမှာမဟုတ်ဘူးလို့သိပ္ပံပညာရှင်တယောက်ကတော့ယုံကြည်နေပါတယ်။အဲ့ဒီနျူကလ িয়ার တပ်ပေါင်းဖော်တွေကိုခေတ်မင်နီးစစ်တွေနဲ့ခံခံခန့်ခန့်ကာကွယ်ထားတဲ့အတွက်ထိခိုက်မှုရှိမှာမဟုတ်ဘူးလို့လည်းယူဆကြတာပါ။သိပ္ပံမစိုးရိမ်ကြဖို့ပညာရှင်တွေကအခုလိုပြောဆိုနေပေမဲ့လည်းယူကရိန်းတပ်ပေါင်းဖော်ရဲ့အခြေအနေကို IAEA ကတွားရောက်စစ်ဆင်နိုင်ဖို့အလိုအရေးကြီးနေပြီလို့လည်းပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်။ကျမနင်္ဂလာပ
ါ။နန်းလောင်တင်ပြပေးခဲ့တာပါရှင်။မကြခင်မှာတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်မြန်မာအပါအဝင်ဒေသရင်းနိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ဒီယူကရိန်းစစ်ပွဲကြောင့်မလို့လက်ဖက်ထုတ်လုပ်မှုအပေါ်မှာတိတိတသားရိုက်ခတ်ထိရောက်မှုရှိတယ်ဆိုတဲ့သတင်းကိုလည်းကြားချရဖို့ရှိပါတယ်။အခုတော့ယူကရိန်းရဲ့စစ်ပွဲအတွင်းမှာယူကရိန်းစစ်ပွဲရေးကိုဘယ်လိုဆက်ပြီးတော့လဲပတ်နေလဲဆိုတဲ့သတင်းဆောင်မကိုတင်ပြပေးမှာပါ။ရုရှားရဲ့ကျူးကျော်မှုအတွင်းယူကရိန်းရဲ့စီးပွားရေးကိုဆက်လက်လဲပတ်နိုင်ဖို့အတွက်အစိုးရကတက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းနိုင်ငံဗန္နာကတော့အလင်းအမြန်ရော့ချလာနေတာပါ။မတ်လ10ရက်နေ့မှာတော့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချင်းငွေအတည်ပြုပေးပါတယ်။ဒါပေမဲ့လည်းဒီငွေကလည်းတရှိခံမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောကြပါတယ်။အော်ဆာနာဘီဒရာတင်ကိုရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုသတင်းသုံးပတ်ထဲကိုရောက်လာပြီးမြေလုံထုံးလုံကြီးပြုပြင်ပြောင်းလဲရမှုတွေအများအပြားရှိတဲ့အကြာကပဲဘန်တွေအလွှဲပြောင်းတွေအပါအဝင်နိုင်ငံရဲ့စီးပွားရေးကဆက်ပြီးလဲပတ်နေပါတယ်။အဲလီနာရီဘာကိုဘာဟာနိုင်ငံတကာဘန်ဒါရေးအင်စတီကျူကဖြစ်ပါတယ
်။ I would like to applaud Ukrainian authorities.
အခုအချိန်ထိအခြေအနေကိုစီမံခန့်ခွဲထားနိုင်တယ်။ယူကရိန်းအနာပိုင်တွေရဲ့ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်မှုကိုချီးကျူးပါတယ်။ဘဟုဗန်ဟာတိတ်ပြီးထိထိရောက်ရောက်လုပ်ငန်းလှုပ်ဆောင်နေတယ်ဆိုတာကိုသိထားပါတယ
်။ဆက်ပြီးလဲပတ်နိုင်ရေးအတွက်ယူကရိန်းအမျိုးသားဘဏ်အနေနဲ့အမေရိကန်ဒေါ်လာတန်630လောက်နဲ့ညီမျှတဲ့ယူကရိန်းဟာဖ်နီယာ19ဘီလီယံလောက်နိုင်ငံဘတ်ဂျက်ထဲကိုထည့်ပေးချရပါတယ်။နိုင်ငံခြားငွေကြေးအလွှဲအပြောင်းတွေကိုလည်းကန့်သတ်ထားပြီးငွေကြေးတည်ငြိမ်မှုကိုထိန်းထားရေးအတွက်ငွေလဲနှုန်းကိုလည်းစီမံခန့်ခွဲနေပါတယ်။ဘဏ်ရဲ့ဖောက်သည်တွေကလည်းအကျွေးဆက်ဖို့ကင်းလွတ်ကာလတစ်ခုသတ်မှတ်ပေးထားတဲ့အကြောင်းယူကရိန်းအမျိုးသားဘဏ်ကောင်စီကအိုလက်စကာဒါပီထရာကပြောပါတယ
်
။ငွေထုတ်တာကိုကန့်သတ်ထားပါတယ်။လက်တွေ့မှာမြို့ကြီးတွေမှာစည်ရေးဆောင်ရွက်မှုတွေရှိနေတာကြောင့်
ATM တွေရဲ့လက်သလုံးငွေထည့်ပေးဖို့ကတိတ်ပြီးအန္တရာယ်များနေပါတယ်
။ဒါပေမဲ့လည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကတော့အလုပ်ဖြစ်အောင်ဆက်လုပ်နေကြပါတယ်။ယူကရိန်းဗန်များအတင်းကဂါလီနာခီလိုကအခုလိုပြောပါတယ
်။ Кому потрібна готівка? Вони її отримують.
ငွေလွှဲသူတိုင်းငွေထုတ်နိုင်ပါတယ်။နှစ်ဦးနှစ်ဖက်အဆင်ပြေစီမဲ့ဖြည့်ရှင်းနှစ်တည့်ရှိပါတယ်။လက်လီရောင်းချသူတွေကအခုဆိုရင် ATM တွေလိုလုပ်နေကြပြီးငွေရှင်းကောင်တာမှာငွေထုတ်နိုင်ပါတယ်ဒီလိုလုပ်တာကြောင့်ငွေချေလွှဲပြောင်းတည်ဆောင်ရမယ့်အရေးနဲ့အသက်အန္တရာယ်ကိုပါရှောင်လွှဲနိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့လို့လဲစီးပွားရေးအများအပြားမလဲပတ်နိုင်တာကြောင့်ငွေချေကုန်ကျမှုကတိတ်ပြီးတော့မြန်ဆန်နေပါတယ်နိုင်ငံတကာငွေချေရံပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချေဖို့မတ်လ10ရက်နေ့မှာအတည်ပြုလိုက်ပေမဲ့လေဒီပမာဏကမလုံလောက်နိုင်ပါဘူးနိုင်ငံတကာဘန်ဒါယီအင်စတီကျူကအဲလီနာရီဘာကိုဘာကအခုလိုပြောပါတယ
် My concern is that the loans
လက်ရှိဆွေးနွေးထားတဲ့ချင်းငွေတွေကတစ်နှစ်လုံးစာမထောက်ပံ့နိုင်ဘဲတစ်လစာအတွက်လောက်ပဲဖြစ်နေမှာလို့စိုးရိမ်ပါတယ်လိုအပ်ချက်ကတိတ်ပြီးများလာပါမယ်
ကျူးကျော်စစ်ကြောင့်နိုင်ငံရဲ့ကုန်စည်ထုတ်လုပ်မှုစွန့်ရည်ကိုပျက်စီးစေပြီးအကျိုးအမြတ်ကိုထိခိုက်ညစ်နာစေမယ်လို့လဲရီဘာကိုဘာကပြောပါတယ်။တစ်ချိန်မျက်မှာပဲကျူးကျော်စစ်အတွင်းအစိုးရအနေနဲ့ငွေကြေးသုံးဆွဲရမှုကပိုများလာပါမယ်။ဒါပေမဲ့လည်းယူကရိန်းဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲဟောင်းအိုလက်ချူရီကတော့ယူကရိန်းအနေနဲ့နောက်ထပ်ရန်ပုံငွေရနိုင်တယ်လို့ပြောပါတယ်။အလူရှင်တွေထံကဗန္ဒာယီထောက်ပံ့မှုပို့ရဖို့လဲယူကရိန်းအမျိုးသားဘဏ်ကမျှော်လင့်ထားတာပါယူကရိန်းအမျိုးသားဘဏ်ကောင်စီကအိုလက်ဆန်ပီထရာကအခုလိုပြောပါတယ
်အဇာချင်းကမ်နက်ဆနနောဘန်ကူမာချီက
အမျိုးသားဘဏ်ရဲ့ခန့်မှန်းချက်အရနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံတွေစီကနေမကြခင်ကာလအတွင်းမှာဒေါ်လာ15ဘီလီယံနောက်ဗန္ဒာယီအထောက်ပံ့အနေနဲ့ရမယ်လို့ခန့်မှန်းထားပါတယ်အခုဆိုရင်တကဘာလုံးကယူကရိန်းကိုထောက်ခံနေကြတာပါ
ယူကရိန်းရဲ့စီးပွားရေးကိုစီးရီအခြေအနေအရအလျင်မြန်ပြုပြင်ပြောင်းလဲထားပါတယ်။ဒါပေမဲ့လည်းအစိုးရရဲ့ဗန္ဒာယီအဖွဲ့အစည်းတွေကအခြေအနေနဲ့လက်ရုံးညီတွေဖြစ်ပေမဲ့လို့လဲကျွေးညီကင်းရှင်ရေးအတွက်ကတော့နိုင်ငံတကာရဲ့အကူအညီလိုအပ်မှာဖြစ်ပါတယ်ရှင်။အခုကတော့ရုရှားရဲ့ယူကရိန်းကျူးကျော်စစ်အပေါ်မှာအာဆီယံရဲ့တုံ့ပြန်ချက်ကိုတင်ပြပေးပါမယ်။ယူကရိန်းအပေါ်ရုရှားရဲ့ကျူးကျော်စစ်နဲ့ပတ်သက်လို့အာဆီယံနိုင်ငံတွေတဲ့ကွဲပြားတဲ့တုံ့ပြန်ချက်တွေရှိနေတာဟာအဖွဲ့အပေါ်ယုံကြည်မှုနဲ့တရားဝင်မှုကိုထိခိုက်စေကြောင်းအာဆီယံအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ရုရှားအပေါ်စီးပွားရေးအရာပိတ်ဆို့ရေးယူခဲ့တဲ့စင်ကာပူကလွှဲလို့အာဆီယံနိုင်ငံအများစုရဲ့တုံ့ပြန်ချက်တွေငြိမ်သက်နေတာဘာကြောင့်မလဲ။ဘလို့အကျိုးဆက်တွေဖြစ်လာနိုင်မှာမလဲဆိုတာကိုမတ်အင်ချင်းနိုင်ငံစူးစီးတင်ပြထားပါတယ်ရှင်။နားဆင်ပါ
ဖေဖော်ဝါရီ24ရက်နေ့ကစတင်ခဲ့တဲ့ယူကရိန်းပေါ်ရုရှားကျူးကျော်စစ်ဟာအခုဆိုရင်18ရက်မြောက်ဖြစ်လာပါပြီ။ယူကရိန်းဘက်ကလည်းအပြင်းထန်ခုခံတိုက်ခိုက်နေသေးပါ။ရုရှားကျူးကျော်စစ်နဲ့ပတ်သက်လို့မက်ရှလ3ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံကကန့်ကွက်တဲ့အထူးအရေးပေါ်ဆုံးဖြတ်ချက်မှာမဲပေးခဲ့ကြတဲ့အာဆီယံနိုင်ငံတွေရဲ့ယက်တီချက်ကိုကြည့်ရင်ကွဲပြားနေတာတွေ့ကြရပါတယ်။ဆီယာနာတင်ခံထားရတဲ့မြန်မာနိုင်ငံကတော့တုံ့ပြန်မှုနှစ်ပိုင်းတွေ့ရပါတယ်။ရုရှားကျူးကျော်စစ်စတင်တဲ့နေ့မှာပဲသူတို့အနေနဲ့ရုရှားကိုထောက်ခံကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOE ကိုအခုလိုပြောပါတယ
်။ရုရှားကတော့ဒီကိစ္စကတော့ကျွန်တော်ရုရှားနိုင်ငံအနေနဲ့ဒီနိုင်ငံရဲ့အချုပ်အခြာအာဏာဒီကံဆံရေးစီကိုလှုပ်ဆောင်ခဲ့တဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်လိုပဲမြင်ပါတယ်။အဲ့ဒါနဲ့ချက်နေရတော့ရုရှားနိုင်ငံအနေနဲ့ကမ္ဘာငြိမ်းချမ်းရေးကိုထိန်းချီထားတဲ့ကမ္ဘာအင်အားချိန်ဝင်ချာညီများရေးမှာအဲအကြီးနိုင်ငံတစ်ခုဖြစ်ရက်တီလီရဲ့ရှိကြောင်းကဘာကိုပြသခြင်းလိုပဲမြင်ပါတယ
်။ဒါပေမဲ့လက်ရှိကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်ဖြစ်တာဝန်ယူထားတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဟာမက်ရှလာ3ရက်နေ့ကကုလသမဂ္ဂထွေထွေညီလာခံမှာနိုင်ငံပေါင်း140ကထောက်ခံခဲ့တဲ့ရုရှားကျူးကျော်စစ်ကိုကန့်ကွက်တဲ့ဆုံးဖြတ်ချက်အစည်းအဝေးကိုပူးတွဲခေါ်ယူခဲ့သူတဦးဖြစ်တယ်လို့မေကွန်းလည်းပြောကြားခဲ့တာပါ။ဒါနဲ့ပတ်သက်လို့ရုရှားရဲ့ကျူးကျော်စစ်ကိုကန့်ကွက်ထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အာဆီယံတန်မတ်ဥပိုလ်လာတင်ကမြန်မာပြည်သူတွေကိုစားတန်မတ်ကြီးဦးကျော်မိုးထွန်းကရုရှားကိုကန့်ကွက်ခဲ့တာဖြစ်ကြောင်း VOA ကိုခုလိုပြောပါတယ
်။မြန်မာနိုင်ငံကိုတရားဝင်ကိုစားပြုနေတဲ့ကျွန်တော်ရဲ့တန်မတ်ကြီးဦးကျော်မိုးထွန်းကတော့ကုလသမဂ္ဂရဲ့ယူကရိန်းနိုင်ငံအရေးဟိုအထွေထွေညီလာခံအထူးspecial section ပေါ့နော် emergency section မှာကျွန်တော်မြန်မာနိုင်ငံရဲ့ကိုယ်စား ကိုစပွန်ဆာလည်းလုပ်ခဲ့ပါတယ်အဲဒီမှာမိန့်ခွန်းလည်းပြောခဲ့ပါတယ်ကျွန်တော်အနေနဲ့ကတော့ဒီမြန်မာပြည်သူတွေရဲ့ကိုစားဒီရုရှားနိုင်ငံရဲ့လက်နက်အင်အားကြီးတယ်ဆိုပြီးတော့လွတ်လပ်တဲ့အချုပ်ချာအာဏာပိုင်တဲ့တိုင်းပြည်တစ်ခုကိုကျူးကျော်စော်ကားမှုကိုလုံးဝလက်မခံပါဘူးကျွန်တော်ပြင်းပြင်းထန်ထန်ကျွန်တော်ညီမျိုးသားညီညွတ်အစိုးရရဲ့သမရအကူနိုင်ကပြင်းပြင်းထန်ထန်ရှုံချကန့်ကွက်ခဲ့တယ်လို့ကျွန်တော်တမတ်ကြီးကိုနိုင်ကလည်းကျွန်တော်အလုံးရဲ့ကိုစားကုလသမဂ္ဂ emergency section မှာကျွန်တော်တိုင်းပြည်ရဲ့ကိုစားကိုစပွန်ဆာလည်းလုပ်ခဲ့ပါတယ်ထောက်လည်းထောက်ခံဟိုဒီမဲလည်းပေးခဲ့ပါတယ်
ကုလသမဂ္ဂအထွေထွေညီလာခံအရေးပေါ်ဆုံးဖြတ်ချက်အတွက်အာဆီယံနိုင်ငံတွေထဲမှာ VNN နဲ့ Laos နှစ်နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်။အခုလို Ukraine အပေါ် Russia ထူးချော်စင်မှာအာဆီယံနိုင်ငံတွေရဲ့တုံ့ပြန်ချက်ကွဲပြားတာဟာအတော်လေးစိတ်ဝင်စားဖို့ကောင်းတယ်လို့ ASEAN တည်ထောင်သူ Debbie Stothart က VOA ကိုအခုလိုပြောပါတယ်
။ Because you know ASEAN traditionally used non-interference and state sovereignty.
ဘာကြောင့်လဲဆိုတော့အာဆီယံဟာအစဉ်အလာအဖြစ်အခြားနိုင်ငံရဲ့ပြည်ရင်းရေးကိုဝင်ရောက်မဆက်ဖက်ရေးမှုဆိုတဲ့အကြောင်းပြချက်နဲ့လူ့ခွင့်ရေးချိုးဖောက်မှုတွေနိုင်ငံရေးဆိုင်ရာအကျပ်အတည်းတွေကိုတော့ထိတွေ့ဖြေရှင်းတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့အခုလိုရုရှားကျူးကျော်စင်မျိုးယူကရိန်းရဲ့အချုပ်ချာအာဏာကိုချိုးဖောက်တဲ့ပြင်းထန်တဲ့ကိစ္စမျိုးကိုတချို့အာဆီယံနိုင်ငံတွေဖြစ်တဲ့ဗီယက်နမ်ကမ္ဘောဒီးယားအပြင်ထိုင်းနိုင်ငံတောင်ပါပါတယ်။ဘာမှထူးထူးခြားခြားထုတ်ဖော်ပြောဆိုတာမျိုးမလုပ်ကြပါဘူး။ဒါနဲ့ပတ်သက်လို့လူအများထင်မြင်ချက်ပေးနေကြတာကဗီယက်နမ်မြန်မာကမ္ဘောဒီးယားစတဲ့နိုင်ငံတွေဟာသူတို့ကိုယ်သူတို့ပူတင်နဲ့တသားတည်းလို့မြင်ကြပြီးအင်အားကြီးတဲ့ဗလာဒီမာပူတင်လိုမျိုးဖြစ်ဖို့ဆန္ဒရှိနေကြပြီးတော့သူ့လမ်းစဉ်ကိုလည်းသဘောကျနေကြတာပါ။ဒါဟာအလွတ်အလွန်ကိုအမြင်ကျင်းပါတယ်လို့ပြောသွားပါတယ်။ရုရှားပေါ်စန့်ကျင်ပိတ်ဆို့အရေးယူခဲ့တဲ့တခုတည်းသောအာဆီယံအဖွဲ့ဝင်နိုင်ငံအဖြစ်စင်ကာပူကရပ်တည်ခဲ့တဲ့အပေါ်မှာတော့လူအများအံ့ဩသင်ခဲ့ကြပါတယ်။ရုရှားကျူးကျော်စစ်ကိုအပြင်းထန်ကန့်ကွက်ကြောင်းစင်ကာပူနိုင်ငံသားရေးဝန်ကြီးကစင်ကာပူပါလီမန်အစည်းအဝေးအတွင်းပြည်ခဲ့တဲ့သတင်းပတ်တွေမှာပြောကြားခဲ့ပါတယ်။အခုလိုစင်ကာပူဟာရုရှားပေါ်ပိတ်ဆို့အရေးယူမှုတွေကိုလီလီမြန်မြန်ချမှတ်ခဲ့တာဘာကြောင့်ပါလဲ။ Debbie Stothart ကအခုလိုသုံးသပ်ပါတယ်။
Because Singapore sees itself as kind of a Ukraine in Southeast Asia.
Singapore ဟာသူ့ကိုယ်သူအရှေ့တောင်အာရှက Ukraine လို့ရှုမြင်နေတာပါ။ Singapore အစိုးရကသူ့နိုင်ငံသားတွေကိုရိုက်သွင်းထားတာကသူ့နိုင်ငံဟာမွတ်စလင်နိုင်ငံတွေဝိုင်းရံထားတဲ့ချမ်းသာကျွဲဝါးတဲ့နိုင်ငံတစ်နိုင်ငံဖြစ်နေတဲ့အတွက်ကျူးကျော်သူတွေဟာ Singapore ကိုသိမ့်ပိုက်ဖို့တက်နိုင်တဲ့လောက်ကြိုးပမ်းနေကြတယ်။ဒါကြောင့်အင်အားအလွန်ကြီးတဲ့ Russia ကနိုင်ငံသေးတဲ့ Ukraine ကိုကျူးကျော်ဝင်ရောက်ရမှစင်ကာပူကမြင်တာကသူ့ရဲ့အိမ်နီးချင်းအာဆီယံနိုင်ငံတွေအနေနဲ့လေအလားတူအယူဆမျိုးမရှိစေလိုတဲ့အတွက်သူတို့တုံ့ပြန်ရမှာအလွန်မျက်စံပြင်းထန်တာဖြစ်ပါတယ်လို့ပြောသွားတာပါတကယ်လို့အာဆီယံအနေနဲ့ဆက်ပြီးတော့မူပေါ်မှာမရက်တည်နိုင်ပဲစီးလုံးမှုမရှိပဲကွဲပြားနေမယ်ဆိုရင်စီးငင်းအပေါ်အခြေခံတဲ့အဖွဲ့အစည်းဖြစ်အမှန်တကယ်မပြောင်းလဲနိုင်ဘူးဆိုရင်အာဆီယံရဲ့တရားဝင်မှုနဲ့သူ့အပေါ်ယုံကြည်ကိုးစားမှုတွေဆုံးရှုံးသွားမယ်ဆိုတာကျမတို့မြင်နေရပါတယ်လို့ပြောသွားပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်ကန့်ကွက်ရှုံချဖို့တတိထားနေရတဲ့အကြောင်းရင်းတွေထဲမှာသူတို့တုံ့ပြန်ချက်တွေရဲ့ရေရှည်တက်ရောက်မှုအတိုင်းအတာကိုစဉ်းစားနေကြတာဖြစ်နိုင်ကြောင်းဒေတာရင်းတန်တမာရေးအကဲခတ်တွေကသုံးသပ်ကြပါတယ်ရှင်။
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိန်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing 22 Channel 101ဒါမှမဟုတ် Thaicom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။ မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်မှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American တန်ရဲ့2022ခုနှစ်မတ်လ15ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6753ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ယူကရိန်းစစ်ရေးကြောင့်တောင်အာရှကလက်ဖက်ဆိုင်ပြိုးထုတ်လုပ်မှုအပေါ်ထိခိုက်ရတဲ့အကြောင်းသတင်းဆောင်မှာနောက်အာရှຫນွေဘွားတွေအပေါ်မုန်တိမှုနဲ့ရံပြုတ်မှုကိုကာကွယ်ဖို့ဘယ်လိုများပြင်ဆင်နေကြတယ်လဲဆိုတဲ့သတင်းဆောင်မှာတွေကိုအခုဒုတိယပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။ဒီနောက်မှာထုတ်လွှင့်မယ့်အပတ်စဉ်ကဏ္ဍတွေတင်မှာတော့
အဲဒီလိုပဲကုန်တယ်တည်းကပို့တောင်းပြီးတော့သွားနေရတာပေါ့မကြိုက်တဲ့အောင်သွားနေရတာ။အကောင်းမှမကြမ်းပါဘူးနှစ်လိမ့်လောက်ကြံလာရဲ့
အပတ်စဉ်စီးပွားရေးအစီအစဉ်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တို့ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ယူကရိန်းစစ်ရေးကြောင့်အင်ဂျီယာအရှိပိုင်းကလက်ဖက်ထုတ်လုပ်ရေးလုပ်ငန်းတွေဘလို့ထိခိုက်နေလဲဆိုတာကိုနားဆင်ကြည့်ရှုကြရအောင်ပါ။အိန္ဒိယနိုင်ငံအရှိပိုင်းကထင်ရှားတဲ့လက်ဖက်ချောက်ကုမ္ပဏီကြီးတွေဟာရုရှားကယူကရိန်းကိုကျူးကျော်မှုကြောင့်စစ်ပွဲတွေပိုပြင်းထန်လာပြီးသူတို့ရဲ့လက်ဖက်ချောက်ထွက်ကုန်တွေအရှိဥရောပကိုတင်ပို့ရေးထိခိုက်လာမှာကိုစိုးရိမ်နေကြရပါတယ်။ဒီအချိန် Writers သတင်းကိုအခြေခံပြီးကိုခင်မောင်စိုးမင်းကပြောပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံအရှိပိုင်းကထင်ရှားတဲ့လက်ဖက်ချောက်ကုမ္ပဏီကြီးတွေဟာရုရှားကယူကရိန်းကိုကျူးကျော်မှုကြောင့်စစ်ပွဲတွေပိုမိုပြင်းထန်လာပြီးသူတို့ရဲ့လက်ဖက်ချောက်ထွက်ကုန်တွေအရှိဥရောပကိုတင်ပို့ရေးထိခိုက်လာမှာကိုစိုးရိမ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံအနောက်ဘင်္ဂောပြည်နယ်ရဲ့လက်ဖက်ချောက်ထုတ်လုပ်မှုအသင်းရဲ့အတွင်းရေးမှူးဆူမစ်ဂိုရှ်ကအခုလိုပြောပါတယ်။
ဥရောပဈေးကွက်ရုရှား၊ကာဇက်စတန်၊ယူကရိန်းဈေးကွက်တွေမှာလိုအပ်တဲ့လက်ဖက်ချောက်တွေပို့ဖို့အတွက်အခုစစ်ပွဲတွေတောင်ကြီးကြိုက်နေပါတယ်။တကယ်လို့စစ်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေမယ်ဆိုလို့ရှိရင်အဲ့ဒီဈေးကွက်ကိုမီကိုနေရတဲ့ကျွန်တော်တို့ရဲ့လုပ်ငန်းတွေကြီးကြိုက်မှုဟာမှန်းဆလို့ကိုမရနိုင်ပါဘူး
။ယူကရိန်းကိုကျူးကျော်နေရကနေဥရောပတကွင်စစ်ပွဲတွေဖြစ်ပွားလာရင်အိန္ဒိယအရှေ့ပိုင်းကလက်ဖက်ချောက်ထွက်ကုန်တွေကိုလည်းပုံမှန်အတိုင်းဝယ်ယူရမှာမဟုတ်တလို့ပြန်လဲတင်သွင်းရတဲ့ကုန်စည်တွေလည်းပြတ်တောက်ကုန်ပါတယ်။အဲဒီလိုအခြေအနေတွေဟာစိုးရိမ်စရာဖြစ်နေတယ်လို့အနောက်ဘင်္ဂောပြည်နယ်ကလက်ဖက်ချောက်ထုတ်လုပ်ပြီးပြည်ပကိုတင်ပို့နေတဲ့ဆတိရှိမစ်ရှူကအခုလိုပြောပါတယ်
။ We have to slash our tea and we suffered a huge financial loss.
ကျွန်တော်တို့ရဲ့လက်ဖက်အထွက်နှုန်းကိုရှော့ချပြရတာကြောင့်ငွေကြေးဆုံးရှုံးမှုကကြီးမားပါတယ်။မနစ်ကလည်းကိုဗစ်ကာယောဂါကာလအတွင်းမှာဥရောပနိုင်ငံတွေကကျွန်တော်တို့ရဲ့လက်ဖက်ချောက်တွေကိုဝယ်ယူဖို့ဝေးဝေးကုန်ကြပါတယ်။ဒီနေ့ကျတော့လေကျွန်တော်တို့အနောက်ဘင်္ဂောပြည်နယ်နဲ့နာဂျီမင်ဒေသရဲ့လက်ဖက်ချောက်လုပ်ငန်းအပေါ်ပြဿနာတွေကတစ်ခုပြီးတစ်ခုတက်နေပါတယ်။ဒါကြောင့်ကြီးကြီးမားမားဆုံးရှုံးရမှာကိုအလွန်စိုးရိမ်မိပါတယ်
။အိန္ဒိယနိုင်ငံအရှေ့ပိုင်းအနောက်ဘင်္ဂောပြည်နယ်ရဲ့လက်ဖက်ချောက်ထုတ်လုပ်တဲ့စီးပွားရေးလုပ်ငန်းဟာတိုင်းပြည်ရဲ့အဓိကစီးပွားရေးလည်းဖြစ်ပါတယ်။ကြီးခဲ့တဲ့နှစ်နှစ်အတွင်းကိုဗစ်ကာယောဂါအခြေအနေကြောင့်ဥရောပကိုလက်ဖက်ချောက်တင်ပို့တဲ့လုပ်ငန်းထိခိုက်နေရကနေပြန်လည်နလန်ထလာဂါဇအခြေအနေဟာယူကရိန်းစစ်ပွဲကြောင့်မျှော်လင့်ချက်တွေပြိုကျကုန်ပါတယ်။ရုရှားကျူးကျော်မှုစတင်လာတဲ့ဖေဖော်ဝါရီ24ရက်နေ့ကနေ10ရက်ကျော်လာတဲ့အချိန်မှာတော့အိန္ဒိယနိုင်ငံကထွက်ပြေးခိုလုံသူတွေကတိတ္တသမ5သန်းနီးပါးရှိပြီလို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ။
ကိုခင်မောင်ဆုံးမြမရှင်ယူကရိန်းစစ်ရေးအခြေအနေနောက်ယူကရိန်းစစ်ရေးကြောင့်ထိခိုက်ရတဲ့ကမ္ဘာတစ်လွှာထိခိုက်ရတဲ့စီးပွားရေးအခြေအနေစတဲ့သတင်းဆောင်မတွေကိုနားဆင်ပြီးမှာတော့အမေရိကန်ပြည်ထောင်စုအတွင်းမှာအာရှຫນွေဘွားတွေအပေါ်အမုန်းတရားနဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုဖြေရှင်းနိုင်ရေးဘယ်လိုလုပ်နေကြလဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်နိုင်ငံမှာအထူးသဖြင့်အာရှຫນွေဘွားအမျိုးသမီးနဲ့တက်ကြီးရွယ်ဦးတွေအပေါ်အမုန်းတရားနဲ့ကျူးလွန်လာတဲ့ရာဇဝတ်မှုတွေကြီးထွားလာနေတာကြောင့်ခုခံကာကွယ်နေရတယ်လို့အာရှຫນွေဘွားတွေကပြောပါတယ် Asians Fight Back လို့ခေါ်တဲ့အဖွဲ့ကတော့တက်ကြီးပိုင်းတွေကိုကိုယ်ခံပညာသင်ပေးနေပါတယ်ဒီအကြောင်း VOA သတင်းတောက် Mike O'Sullivan ပြပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါမယ်ရှင
်တောင်ပိုင်းကယ်လီဖိုးနီးယားပြည်နယ် VNN အများစုနေတဲ့ Little Saigon အရက်မှာတော့ AAPI ခေါ်အာရှຫນွေဘွားအမေရိကန်နိုင်ငံသားနဲ့ Pacific ကျွန်းသားလူမှုအတိုင်းဝိုင်းတွေကတက်ကြီးပိုင်းတွေကိုကိုယ်ခံပညာသင်ကြားပေးနေပါတယ်တရုတ်နိုင်ငံမှာကိုဗစ်ပိုးစားတွေ့ခဲ့တဲ့နောက်ပိုင်းအမေရိကန်နိုင်ငံတွင်းမှာအာရှသားတွေပေါ်တိုက်ခိုက်မှုတိုးလာနေတာပါ။ဟောင်လီဟာ Senior Fight Back အဖွဲ့တီထောင်သူတွေကတူဦးဖြစ်ပါတယ်။ အေအေပီအန်လို့ဖွဲ့စည်းတဲ့ကတက်ကြီးပိုင်းကိုတိုက်ခိုက်မှုတွေတိုးလာခြင်းကစပြီးကျမတို့ဓာတ်ကူတစ်ခုခုပြန်တုံ့ပြန်လှုပ်ဆောင်ဖို့လိုလာပါတယ်အမောဒီယာအခြေခံနဲ့တိုက်ခိုက်မှုတွေတိုးလာနေတယ်လို့အမေရိကန်တရားရေးဝန်ကြီးဌာနအချက်လက်တွေမှာဖော်ပြပြီးကျူးလွန်ခံရသူ60ရာခိုင်နှုန်းကျော်ဟာသူတို့အသားရောင်နဲ့လူမျိုးရေးကြောင့်လို့ဆိုပါတယ်အမောဒီယာနဲ့တိုက်ခိုက်မှုတွေကအာရှနယ်ပွား Quebec ဖွဲ့က ပြောပါတယ်။ အမုန်းတရားနဲ့ တိုက်ခိုက်တာ ကိုယ်တိုင် ခံခဲ့ရသူ Hong Lee ကတော့ အာရှသား တက်ကြီးပိုင်းတွေကို အကူအညီပေးဖို့ ဆုံးဖြတ်ခဲ့တယ်လို့ပြောပါတယ်။
The goal is not to turn them into professional fighters.
သူတို့ကို အရန်ကျွမ်းကျင်တဲ့ ကိုယ်ခံပညာရှင်တွေ ဖြစ်လာစေဖို့ အထိ မရည်ရွယ်ပါဘူး။ ကိုယ်ကို တိုက်ခိုက်လာတဲ့အခါ ကာကွယ်လွတ်မြောက် နိုင်ရုံလောက်သာ လေ့ကျင့်ပေးနေတာပါ။
ကိုယ်ဘေးပတ်ဝန်းကျင်ကို သတိထားလေ့လာကြဖို့ ယုံကြည်စိတ်မွေးကြဖို့ မိဖုရားဆရာတွေက တကြီးရွယ်ကို သင်တန်းသားတွေကို သတိပေးနေတာပါ။ Kim Tran Ha, ကိုယ်ခံပညာလေ့လာတဲ့ သင်တန်းသူဖြစ်ပါတယ်။
And when they come to attack you, the first thing you have to do
သူတို့ကတိုက်ခိုက်လာရင် ပထမဆုံးလုပ်ရမှာက stop လို့အကြိမ်ဩပြီးတော့တားရမှာပါ။
အာရှသားတွေဟာတိုက်ခိုက်ရလွယ်ကူတယ်ဆိုပြီး ချင်းကပ်လာတဲ့ရန်ပြူသူတွေကို ရုတ်တရက်ရပ်တန့်သွားအောင် ကာကွယ်မှုနည်းလမ်းတွေလုပ်နိုင်တယ်လို့ Hong Lee ကဆိုပါတယ်။
In our culture, we're taught to keep our heads down, not to
ကျမတို့ယဉ်ကျေးမှုမှာကတခြားလူတွေကိုဒုက္ခမပေးရဘူး။လေးစားမှုပြရမယ်ဆိုသွန်သင်ထားပါတယ်။ပြဿနာတစ်ခုကိုပိုကြီးထွားအောင်မလုပ်ရဘူးဆိုထားတာကြောင့်လူတွေကတိုက်ခိုက်ခံရရင်တောင်ကိုနီးကိုဟန်နဲ့ပဲဖြေရှင်းလိုက်ကြတာပါ။ဒီမှာကိုယ်ခံပညာတွေမကပဲအခြားဟာတွေကိုပါလေ့လာပစ်တယ်လို့သင်တန်းသူ
ကိုကိုကိုယုံကြည်စိတ်ရှိဖို့ကတိတ်ကိုအရေးကြီးပါတယ်။အဲ့ဒီစိတ်ရှင်ဒန်ပီခံချနိုင်မှာပါ။ရွန်စကိုလက်တန်းဟာကိုကံပညာနီးပြတူဖြစ်ပါတယ်။
We hope they never actually have to use it, but just knowing that
တင်နန်းပြီးသွားခြင်မှာနောက်ထပ်အကာအကွယ်ရစီမဲ့ပက်ပါစပရေးလို့အသုံးဆောင်မျိုးလဲဝင်းငှပေးနေပါတယ်ခင်ဗျာ။အမေရိကန်ကအာရှနွယ်ပွားတွေကိုကံပညာတင်ကြားနေကြတဲ့အကြောင်းကိုညာဝင်းအောင်ပြောပြပေးခဲ့တာပါရှင်။ဒီမနက်ခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။ခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာဖြစ်ပါတယ်။မကြာခင်မှာတော့ဘလော့ဂါတွေပြောသည်များနဲ့တက်တန့်ရောင်သတင်းလွှာအစီအစဉ
ကျွန်တော်တို့ရဲ့ကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းအဝင်အဝိုင်းကပြောပါတယ်စက်သုံးစီစည်းနှုန်းအတက်မှာပြည်တွင်းကုန်စည်တည်ယူပို့ဆောင်ရေးလုပ်ငန်းတွင်တဲ့ကုန်သွယ်တွေကြားဘယ်လိုရင်ဆိုင်ဖြည့်ရှင်းနေကြပါသလဲဆိုတာကိုဒီသတင်းပတ်စီးပွားရေးအစီအစဉ်မှာနားဆင်ကြပါရှင်
ကုန်တင်ကားကိုလည်းဈေးတက်လိုက်တယ်လို့ကုန်ကားဆွဲတဲ့ကိုတူတူကပြောပြပါတယ်အဲဒီလိုပဲကုန်တယ်တရားဒီပို့တောင်းပြီးတော့သွားနေရတာပေါ့မကြိုက်တဲ့အောင်သွားနေရတာပေါ့တစ်ခါမှမကြမအောင်နှလုံးလောက်ကြံလိုက်ဟုတ်ကဲ့အဲ့တော့ကုန်တယ်ဒီကဈေးပို့တောင်းရတယ်ဆိုတော့အရင်ကနဲ့ဆိုင်ရင်ဘယ်လောက်လောက်ပို့တောင်းရပါလဲဘယ်လောက်ပို့တောင်းရလဲဆိုတော့တပိတ္တာကို၅၀လောက်ပို့တောင်းအောင်အရင်ကနဲ့၂ သေးလားရှင
်ဟိုမိုးရဲ့လူကအတူတူအရေးကြီးတဲ့လူကတော့ရှိတာပေါ့ဒါပေမဲ့လည်းပါသွားတာပေါ့ကောင်းသွားတော့
ဟုတ်ကဲ့
ကျော့သွားတာပေါ့ပုံကြီးတိတိမို့ယော့သွားတာပေါ့
ဟုတ်ကဲ့ရှင်အခုလောလောဆယ်ဘလို့ကုန်နေပို့နေရပါလဲ
အခုလောလောတွေကတော့ဥစ္စာတွေပေါ့ဒီလက်မီတို့ပဲတို့ပဲများများပို့ရတယ
်ကားမောင်းတဲ့လူတွေအနေနဲ့ရောဝင်ငွေပို့တိုးလာပါသလား
ကားမောင်းတဲ့လူကားမောင်းတဲ့လူတွေကဝင်ငွေမတိုးပါဘူးဒီတိုင်းမှာပဲဝင်ငွေတော့တွေ့မလားကုန်တိတိမို့လဲတဲ့ခါကျတော့ခေါင်းကြီးကြာတော့ဝင်ငွေကသူတို့ကဒီအားကြပဲလေဒါနဲ့ယော့တော့ပေါင်းမယ်
ရေရှည်အတွက်ရောအဆင်ပြေပါမလားရေရှည်အတွက်ဘယ်လိုများစဉ်းစားထားကြပါလဲ
ရေရှည်ကတော့ကုန်လေးနှုံးတွေမြင့်တက်မယ်ထင်တာပဲဒီကားကားတွေတက်လာတော့သူတို့လည်းမကြိုက်တော့ဒီကားကားတွေတော့သူတို့လည်းဆက်တင်ရမှာပဲလေဒီတော့ဟိုရေရှည်တော့ကတော့စိတ်ပူတရားပေါ့ဗျာ
ဟုတ်ကဲ့
ဒါကတော့မကြိုက်ရင်အုံနာတော်တော်များများတော့ကိုယ်တည်းမှစိတ်မကြိုက်ရင်တော့အလကားတော့မောင်းမသွားကြဘူးလေနော်ကားပြင်ဆင်သေးတယ်ရှိသေးတာဟုတ်
ဟ
ုတ်ကဲ့မကိုက်ရင်တော့မသွားကြဘူးပေါ့ကိုက်အောင်တော့တစ်ခေါက်ကိုဘာမှလည်းမကြမဘူးကိုက်အောင်တော့တောင်းတာပါဟိုရန်ကုန်မှာတစ်ခေါက်ကို9ရက်နဲ့10ရက်ကြာမှကြာတယ်
ဆိုတော့ခေါတော့အခုဒီဆီကတော့ကိုလိုတော့ဟိုဈေးကတော့၄ဆလောက်တက်သွားတယ်ဒါပေမဲ့ကိုလိုတလောက်တော့ဝယ်လို့ရသေးရပေါ့အဲ့ဒီအနေထားပါလားရှင်လိုတလောက်တော့ဝယ်လို့ရတယ်ဟုတ်ဒါပေမဲ့ဟိုတလောက်လေးကလုံးခဲ့တဲ့၁၀ရက်လောက်ကတော့ဟိုလိုချင်တလောက်မရဘူးစီစိုင်စိုင်စိုင်ဆိုရင်ကားတစ်စီးကို၂သိန်းမို့ဆို၂သိန်းမို့၃သိန်းမို့ဆို၃သိန်းမို့အဲ့လိုမျိုးအဲ့လိုမျိုးပဲရတာလုံးခဲ့တဲ
ဈေးနှုန်းကတော့ဟိုတွက်လို့ရတဲ့အနေထားပေါ့ဥမာအခုကုန်ဘိုးကယူထားပြီးပြီကုန်ပို့ပဲဆိုတော့မှစီဈေးကထပ်ပြီးခုန်တွက်သွားတယ်ဆိုတော့ဟာမျိုးတော့မဖြစ်တော့ဘူးပေါ့စီဈေးကတော့ငြိမ်နေတာပေါ့န
ော်အဲ့ဒါဆိုရင်တော့ဒီဂိတ်ကကျွန်တော်တို့ကဂိတ်ကျင်နဲ့တင်တာဆိုတော့ဂိတ်ကြီးကသူတို့ကုန်တွေနဲ့ပြန်ညှိပြီးတော့အစင်ပြောင်လုပ်ပေါ့အစင်မပြေဘူးဆိုလဲသူတို့ဂိတ်ကြီးသွားတဲ့ဘက်ဟိုမကိုက်ကအောင်လုပ်ပြရတာပေါ့ပြန်လာကမှကျွန်တော်တို့ကအမြဲတမ်းဒီဘက်ကဒိတ်ဆိုလို့ရှိရင်ဒီဘက်ကနာမည်ဒီဘက်ကဥပမာဟိုရွှေလေးကြဆိုလို့ရှိရင်ရန်ကုန်ကနေလည်းရွှေလေးကြကျွန်တော်တင်တာတင်တဲ့အခါကျတော့ကားအောင်တာတော့မေးတယ်ဟိုဒီတစ်ခါဘယ်တော့ပဲကြံတာလဲဆိုတော့တိုင်းဝဲပဲကြံတယ်ဆိုရင်သူကအဲဂိတ်ကအာနာလို့အလူစီစီတက်တော့အာနာလို့ဆိုပြီးတော့ဒါကတသိန်းပြဖြစ်ပြီအုံနာတော့နှစ်သိန်းခွဲမှမကြိုင်ရင်အဆင်မပြေဘူးဆိုပြီးတော့ဖြစ်ပြီဂိတ်ကဒါကတစ်ခါတလေပါဟောအမြဲတမ်းမဟုတ်ဘူး
ဟုတ်ကဲ
့အစီအစဉ်တက်သွားတဲ့အချိန်လေးပေါ့အဲ့လိုလေးတော့တို့ဖြည့်ချင်းပေးကြတယ
်ဟုတ်ကဲ့ရှင်ဒါကရန်ကုန်နဲ့မန္တလေးကုန်စီတည်ယူပို့ဆောင်ရေးအပိုင်းမှာစီစည်းတက်ပြီးကုန်တင်ကဈေးချသွားပြီမဲ့အလုပ်ဖြစ်အောင်ဆက်လုပ်နေတဲ့အကြောင်းသူကရှင်းပြတာပါကလေးနဲ့မန္တလေးကုန်စီတည်ယူပို့ဆောင်ရေးကတော့60ရာခိုင်နှုန်းလောက်ကျမယ်လို့ခန့်မှန်းသူကလုပ်ငန်းရှင်တူဖြစ်တဲ့ကိုအောင်သူဖြစ်ပါတယ
်အမဟိုဟာလောက်တော့ရက်တယ်ဗျဟို60ရာခိုင်နှုန်းလောက်ရက်တယ်သူက40လောက်ကတော့သွားတယ်40လောက်ကသွားရဲသွားတယ်လို့မဖြစ်မနေကုန်နေပေါ့နော်စားတော့ကုန်နေဟိုပြီးတော့ကြတော့ဟိုကျန်တဲ့ရေးကြီးဟိုတိရိစ္ဆာန်အစာတို့အဲ့ဒါမျိုးဟာတွေကတော့သွားတယ်ဟိုလုံးဝရက်တန်သွားတော့ကြောက်မီးသွေးတို့အဲ့လိုမြေကြီးစီတို့အဲ့ဒါမျိုးဟာတွေကတော့လုံးဝနေနေကိုရက်တန်သွားတယ
်ဟုတ်ကဲ့ဆိုတော့ဒီပြည်တွင်းကနေပို့တဲ့ဟာတွေရှိပါသေးလားဟိုဘက်ကိုလေဒါမှမဟုတ်ဟိုဘက်ကပဲတည်နေရတာလား
အလိုကုန်စီမျိုးတော့ကျွန်တော်တို့ဒီဘက်ကနေကလေးမျိုးကိုသွားရင်တော့တရုတ်ပစ္စည်းပေါ့နော်ဟိုကုန်ပေါင်းစားဆိုတော့တရုတ်ပစ္စည်းတွေအိန္ဒိယကိုပို့ရတရုတ်ပစ္စည်းတွေပြီးတော့ကျတော့ဟိုဘာလို့ရှိအောင်မလဲဆိုတော့ပြီးတော့ဓာတ်မြေဩဇာရှိမယ်ဒီဘက်ကနေသွားရတဲ့အိဆန်အစာရှိမယ်ကွန်တီရှိမယ်အဓိကတော့ကတော့ကွန်တီပေါ့နော်မကလေးမျိုးကိုသွားတာဟု
တ်က
ဲ့ရှင်အရင်တော့အချိန်နေပေါ့နော
်
ဟုတ်ကဲ့အခုနေအချိန်နေကတော့ကွန်တီလည်းမသွားတော့ဘူးမသွားတော့ဘဲနဲ့အဲ့ဒီဟိုဒေတာမှာလိုအပ်တဲ့ဟာလေးပေါ်မှာအဆန်တို့အဲ့ဒါပြောဟိုဘက်မှာမထွက်တဲ့ဟာလေးပေါ့အဲ့ဒါပြောဟာလေးမန္တလေးဘက်ကနေသွားတယ
်ဆိုတော့အခုစီစည်းရလဲရုတ်တရက်ကြီးဟိုတော်တော်များများတက်သွားတာဆိုတော့ဟိုအလားလာပေါ့နော်နောက်ပိုင်းရောပြန်ပြီးတော့ကုံသွယ်မှုပြန်ပြီးတော့လုံနိုင်ပါအောင်မလားရှင်ဒီ
ကုံသွယ်ရနိုင်ပါအောင်မလားဆိုတော့အမေဒီလိုပေါ့နော်မဖြစ်မနေသွားမယ့်ဟာတော့သွားမှာပေါ့နော်ဒီစီစည်းကြီးရဲ့ဆိုလဲကျွန်တော်တို့ကတော့ကအခုကျွန်တော်တို့ကဘယ်လိုလုပ်နေလဲဆိုတော့မဖြစ်မနေပေါ့နော်တချို့ဟာတွေဥမာကြက်ချံတွေရှိရဲကြက်စာဓမားတွေဆိုကျွန်တော်တို့ကကြတော့စီရအမှရခဲလို့အရှင်းမပြေဘူးမပြေဘူးဆိုတာဥမာမန္တလေးမှာကျွန်တော်ကတလီတောင်2000နဲ့ထည့်သွားတယ်မန္တလေးကနေကလေးရောက်သွားတဲ့လမ်းပါပဲလမ်းမှာစီးထည့်သွားတဲ့အချိန်မှာတခြားမျိုးရောက်တဲ့အချိန်မှာစီစီက2100ကျော်ပါပြီ2200ကျော်ပါပြီဒီကတော့လျှောက်တက်ပြီလားလျှောက်တက်နေတာဆိုကျွန်တော်တို့ကကြတော့ခုနောက်ပိုင်းကျတော့ဟိုအကြံနဲ့ကျွန်တော်ကယူလိုက်တာမှာCEO သူတို့ထည့်ပြီးပေါ့နော် CEO သူတို့ထည့်ပြီးပြီးတော့ကျွန်တော်တို့တရက်ကို5000ကျပ်ဆို5000ကျပ်အဲ့ဒါမျိုးနဲ့ကျွန်တော်ကတော့မဖြစ်မနေသွားတဲ့ဟာလေးရှိတယ
်ဆိုတော့အဲ့လိုလုပ်တော့ရောကုန်တယ်ဒီဘက်ကအဆင်ပြေပါရဲ့လားရှင
်ကုန်တယ်ဒီဘက်ကလည်းအဆင်မပြေဘူးကျွန်တော်တို့လည်းအဆင်မပြေဘူးသူတို့လည်းဟိုဘယ်လိုပြောမလဲမယ်ဟိုဘီလက်မြေတည်းဆိုငါကကျွန်တော်တို့ကလေးမျိုးကိုသွားတဲ့အခါဆိုတည်းကို1900လောက်ပဲရှိတဲ့အချိန်မှာအခုဘီလက်မြေတည်းကို4800လောက်ပေကားရှိနေတယ်4900လောက်မှာကျွန်တော်တို့ကကြိုက်တာအဲ့တော့ကျတော့သူတို့ကလည်းဈေးတက်ရောက်တော့အရင်ကတော့မရောက်အောင်တစ်ရှိပ်ပြည်သုံးရတဲ့လူကြတော့လေအဲ့ဒီဟိုငိုတန်ဖိုးပေါ်မှာ4900လောက်ပေါင်းပြီးတော့သုံးရတာပေါ့
အပတ်စဉ်စီးပွားရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင် VOA ရဲ့ mobile app ကိုလည်းတော်ရရှင်တို့ကိုအသိပေးလိုပါတယ်
UA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု UA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်တို့အခုနားဆင်နေရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနစ်မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုတော့သတင်းဖတ်ဆင်ကဏ္ဍတွေကိုဆက်ပြီးတော့တင်ပြပါမယ်ရှင်ကဘာမြေကြီးရေရှည်တည်တံ့ရေးအတွက်အကသရင်းမြစ်တွေကိုဘလို့အသုံးချနိုင်လဲဆိုတာအပါအဝင်အရက်ဆိုဘွားများပြည်တော်စုကအလေးထားလုပ်နေတာတွေကိုဒူဘိုင်းမြို့မှာအစ်စ်ဖွင့်တဲ့ Museum of the Future ပြတိုက်မှာပြသထားပါတယ်ထူးခြားတဲ့ပုံစံအထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်ကြီးတွေခေတ်ရှည်ပြည်ဤပညာတွေကိုသုံးပြီးပြသထားတဲ့အကြောင်းမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်
ခုကနေနောက်အနှစ်50အကြာဖြစ်နေမဲ့ကဘာကြီးကိုကြိုတင်အမြင်တွေနဲ့ဖန်တီးထားတဲ့ Museum of the Future အနာဂတ်ပြတိုက်ကို UAE Arab ဆော်ဘွားများပြည်ထောင်စုဒူဘိုင်းမြို့မှာ2022ခုနှစ် February လတုန်းကဖွင့်လှစ်ခဲ့ပါတယ်။အစဦးအပြင်သမ္မတနေရာတွေပေါ်မှာ Arabic ဘာသာလက်ရေးစလုံးတွေထွင်းထူထားတဲ့အထက်ခုနှစ်ထပ်မြင့်တဲ့ပြတိုက်အစဦးကြီးရဲ့ဘီတုကလက်ရာပုံစံကိုကခေတ်ရှိပြေးနေပါတယ်။UAE ဟာကမ္ဘာမှာတည်ထွင်မှုပိုင်းရှေ့ပြေးနေတယ်ဆိုတာပြသခြင်းနဲ့တက်တည်တခုလို့လည်းပြောနိုင်ပါတယ်။ပြတိုက်လာကြည့်သူတွေအနေနဲ့နောက်အနှစ်50ဆီရောက်သွားသလိုဖြစ်အောင်လို့ဖန်တီးထားတယ်လို့ပြောတဲ့အနာဂတ်ပြတိုက်က2080ခုနှစ်ကြာရင်တက်ရှိတွေဘလို့ဖြစ်နေမလဲဆိုတာကိုမှန်းဆပြီးတော့မီးပညာနဲ့ကောင်းမွန်တဲ့အနာဂတ်ကိုဖန်တီးနိုင်မယ့်ရည်ရချက်တွေကိုပြသထားတာဖြစ်ပါတယ်။
The Dubai Future Museum is one of many opportunities that exist within Dubai to complete the
Dubai Nagar Jayarai ga Tibet ne ni pinya chu chat mu ri tong bi kya sne ne patat de lila mu ri ko ti ti song song lou nai me Dubai ga khwin lan niya de ku phit par de kaba ji chong twei niya de sain khaw mu ri a chang swei le nai me niya a phie tet twei sha me niya de ku phit par de si ba ye to chat pu a twet Tibet ne ni pinya ko a tong cha me so de Arab so ban mya pi yang su ye maha byu wa ne a ni lou cha da phit par de
ရှင်နန်နဲ့တန်ခွေကြောင့်ကျွဲဝါတဲ့အရက်ဆော်ဘွားများပြည်တော်စုအစိုးရကရှေ့ပြေးနေတဲ့ကမ္ဘာနိုင်ငံတွေနဲ့အပြိုင်အခုလိုရည်မှန်းချက်ထားပြီးလှုပ်ကိုလှုပ်ဖို့လိုတယ်လို့ UAE အာကာသလေလာစုစည်းရေးအေဂျင်စီရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ရှေ့ပြေးနည်းပညာဆိုင်ရာဝန်ကြီးကပြောပါတယ
် It was an imperative requirement to develop so fast because we needed to catch up with the rest of the world
ကျွန်တော်နိုင်ငံအနေနဲ့ကမ္ဘာတခြားနိုင်ငံတွေကိုအမိလိုက်နိုင်ဖို့ခက်မြန်မြန်တိုးတက်အောင်မဖြစ်မနေလှုပ်ကိုလှုပ်ဖို့လိုပါတယ်1982ခုနှစ်မတိုင်ခင်ကဆိုဒီမှာအခြေခံလက်ပတ်ဆက်သွယ်ရေးတို့အခြေခံပညာရေးစနစ်တို့နောက်လျှက်စစ်ပေးဝေရဲ့ကွန်ရက်တို့ဘာမှမရှိခဲ့ပါဘူး။တခြားနိုင်ငံတွေကသူတွေကဒီမတိုင်ခင်ဆယ်စုနှစ်နဲ့ချီကတည်းကခံစားနေကြပြီးသားဖြစ်နေပါပြီ
။ခုနှစ်ထပ်ရှိတဲ့ပြတိုက်ကြီးတွေကအထက်3ထပ်မှာဒီပညာအခြေခံနဲ့သုတေသနလုပ်ငန်းတွေအကြောင်းကိုအဓိကပြသထားပါတယ်။အာကာသကနေဘလို့အရင်းမြစ်တွေကိုရရှိနိုင်မလဲဆိုတာလေ့လာတဲ့အကြောင်းပြသတဲ့အထက်မှာဆိုရင်အာကာသရှင်နဲ့အာကာသတဲ့စူးစမ်းသွားသလိုဖြစ်နေအောင်လို့ဖန်တီးထားပါတယ်။ကမ္ဘာနဲ့တခြားဂျိုတွေကြားမှာဘလို့တူညီမှုတွေရှိနိုင်မလဲဆိုတဲ့အာကာသစူးစမ်းလေ့လာရေးကိုအာရဗ်နိုင်ငံတွေထဲမှာ UAE ကပထမဆုံးလုပ်နေတာပါ။အင်္ဂါဂျိုပေါ်နဲ့ပတ်သက်တဲ့အာကာသစူးစမ်းမှုတွေကို2022ခုနှစ်မှာစတင်လုပ်နေတာဖြစ်ပါတယ်။အပင်နဲ့တံတဝါတွေပတ်ဝန်းကျင်နဲ့လိုက်လျောညီထွေဖြစ်အောင်ဖွဲ့တည်နေတဲ့ဂီဟာစနစ်အကြောင်းလေ့လာမှုလုပ်ထားတာကိုပြသတဲ့အထက်မှာဆိုရင်လေသူတို့သိသိထားတဲ့မျိုးတုံးတရဝါရီတစ်ပင်မျိုးစိတ်တွေရဲ့ DNA တွေကိုဖန်စလင်ဒါတွေထဲမှာပုံဖော်ပြသထားပါတယ်။ကဘာကြီးရဲ့ကျမကြီးနဲ့မတူညီတဲ့သက်ရှိတွေအတူရှင်တွဲနေကြတဲ့အခြေအနေကိုစဉ်းစားကြားနိုင်အောင်လို့အထူးကလှုပ်ထားတာပါ။ဖွံ့ဖြိုးတိုးတက်ရေလှုပ်တဲ့အခါမှာကဘာကြီးရေရှည်တည်တဲ့ရေကိုအထူးကမထားရင်ဘာမှအကျိုးရှိမှာမဟုတ်ဘူးဆိုတာကိုဒီအထက်မှာအထူးကမိမောင်းထိုးပြထားပါတယ်
။ Sustainability drives development.If the sustainability implications or the sustainability mechanisms that are put into place are not done
ကွန်မြူတိုတမှုကိုရေရှည်ရှင်သန်မှုကမောင်းနှင်တွန်းအားပေးတာပါရေရှည်ရှင်သန်နိုင်ရေးနဲ့ဆိုင်တာတွေရေရှည်ရှင်သန်ရေးနည်းလမ်းတွေကိုစီးပွားရေးအမြင်ရေရှည်ရှင်သန်စေဖို့ဆိုတဲ့အမြင်တွေပတ်ရမှုတွေရှိလာစေရမယ်ဆိုတဲ့အမြင်တွေနဲ့မလုပ်ရင်တော့ဘာရလမ်းမှရလာမှာမဟုတ်ပါဘူးဒီကိစ္စကိုရှောင်ကွဲလို့မရပါဘူးလက်ရှိရင်ဆိုင်နေရတဲ့စင်ခေါ်မှုတွေကနေအခွင့်အလမ်းတက်တွေဖန်တီးဖို့အခွင့်အလမ်းတခုဖြစ်ပါတယ
်။နီးပညာတွေနဲ့ရေရှည်ဖွံ့ဖြိုးတိုးတက်အောင်လုပ်နိုင်တာမှန်ပေမဲ့လူသားတွေရဲ့ကိုယ်ကျန်းမာရေးစိတ်ကျန်းမာရေးကနံပါတ်1အရေးကြီးတယ်ဆိုတာကိုလည်းအထက်တစ်ခုလုံးမှမိမောင်းထိုးပြထားပါတယ်။ ပြားလိုက်ကိုလာကြသူတွေခဏတာစိတ်အပန်းဖြေနိုင်မဲ့အိုအေး14လိုမျိုးဖန်တီးပေးထားတာပါအနာဂတ်အတွက်ကလေးငယ်တွေကအရေးကြီးတယ်ဆိုတာကိုလည်းပြားလိုက်မှာ Future Heroes ဆိုတဲ့အထက်တစ်ခုတည်ထောင်လုပ်ပြီးကလေးတွေရဲ့စူးစမ်းဖန်တီးနိုင်စွမ်းကိုထုတ်ဖော်နိုင်ကစားနိုင်မဲ့နေရာတွေလှုပ်ထားပေးပါတယ်အနာဂတ်အတွက်အရေးအကြီးဆုံးကလူသားတွေဖြစ်တယ်လို့အနာဂတ်ပြတိုက်ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ်
။ نتمنى ان يخرج الجميع مبسوط ويرى ان شاء الله مستقبل ايجابي
ဒီပြတိုက်ကနေပြန်သွားချိန်မှာလူတွေစိတ်တပျော်ရှင်ရှင်နဲ့အနာဂတ်အတွက်အကောင်းဘက်ကညှို့လင့်အားတက်သွားအောင်ရည်ရွယ်ပြီးလုပ်ထားတာပါ။ကျွန်တော်တို့ရင်ဆိုင်နေရတဲ့စင်ခုံမှုတွေအတွက်အပြုသဘောဆောင်တဲ့အဖြစ်ကြီးအများကြီးရှိတယ်ဆိုတာကိုလည်းသိသွားစေချင်ပါတယ်။ဤပညာကအရေးကြီးတဲ့ခန်းကဏ္ဍမှာရှိနေတာမှန်ပေမဲ့အတိတ်ပစ္စုပန်အနာဂတ်အတွက်လူသားတွေရဲ့ခန့်ကန္နာကအရေးအကြီးဆုံးဖြစ်တယ်ဆိုတာကိုလည်းသိစေချင်ပါတယ်။ဒါကြောင့်ကိုကျမ်းမာကြီးစိတ်ကျမ်းမာကြီးကိုအလေးထားအာရုံစိုက်ဖို့အရေးကြီးပါတယ်
။ကမာမြေကြီးဆက်လက်ကျမ်းမာရှင်တန်ကြီးအာကာသစူဇန်ကြီးစိတ်ကျမ်းမာကြီးနဲ့ကိုကျမ်းမာကြီးဆရာအကြောင်းတွေကိုဒူဘိုင်းက Museum of the Future အနာဂတ်ပြတိုက်မှာအစစ်မြစ်ဤပညာတွေသုံးပြီးပြသမှုတွေနဲ့လာကြည့်သူတွေကြားအပြန့်အလန့်တုံ့ပြန်နိုင်တဲ့ပုံစံတွေနဲ့ပြသထားတာပါ။လက်ရှိကမ္ဘာကြီးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖန်တီးအပြင်တွေနဲ့ဖြည့်ရှင်းနိုင်ဖို့ရည်ရွယ်တဲ့အနာဂတ်ပြတိုက်ကပြတိုက်လာသူတွေရဲ့ထင်မြင်ချက်တွေဆွေးနွေးချက်တွေနဲ့အနာဂတ်ကိုပြောင်းလဲပုံဖော်သွားမယ့်ပြတိုက်တစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်ကျွန်မဆုမြတ်မော်ပ
ါမဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသည်။အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သတင်းပတ်ရှင်တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါကဘာတလွားထင်ပေါ်ကြော်ကြားသူတွေနောက်အနုပညာလောကကသတင်းတွေကိုစုစည်းတင်ပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်မအေးတန်လာကြပါရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ချင်းမှုရည်စည်းမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုသက်တမ်းရောင်းသတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါကမ္ဘာကျော်ကိုရီးယား K-pop ဂီတာအဖွဲ့ BTS ဟာလွန်ခဲ့တဲ့နှစ်နှစ်ကျော်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြီးဆရာလာကလေးကပထမဆုံးအကြိမ်ဖြစ်နေသူတို့ရဲ့ပရိသတ်တွေဆင်းရဲပေါ်ပြန်ပြန်ရောက်လာခဲ့ပါတယ်โซမျိုးတော်မှာမလ10ရက်နေ့ကြာသပတေးနေ့ကစပြီးတော့ဆင်းမြင့်ဖြော်ပြပွဲ3ပွဲကျင်းပသွားတာဖြစ်ပါတယ်။ဒီပွဲ3ပွဲကသူတို့ကိုဗစ်ကကြောင့်ရပ်လိုက်ရတဲ့ Permission to Dance on Stage ဆင်းမြင့်ပေါ်မှာကားပြခွင့်ဆိုတဲ့ဖြော်ပြရေးခရီးအဆက်ပါ။ဆိုမျိုးတော်ကအိုလံပစ်အားကစားရုံမှာကျင်းပတာဖြစ်ပြီးတော့မလ10ရက်နေ့နောက်သတင်းပတ်ကို12ရက်နေ့နဲ့13ရက်နေ့တို့မှာကျင်းပသွားပါတယ်။တောင်ကိုရီးယားနိုင်ငံမှာ Omicron COVID ဗီဇမျိုးကွဲပိုဆက်ပြန့်မွားမှုတွေမြင့်တက်နေတဲ့ကြောင့်အခုပွဲကိုကျင်းပတာပါ။လူကိုယ်တိုင်တက်ရောက်ကြည့်ရှုနိုင်တာရောအွန်လိုင်းကနေပါကြည့်ရှုဖို့အတွက်စီစဉ်ပေးထားတာဖြစ်ပါတယ်။သူတို့ကပွဲဥတွေဖြစ်တဲ့ On Tour ရဲ့သတင်းကိုတိစုခဲ့ကြပြီးတော့သူတို့ပရိသတ်တွေလက်ခုပ်တွေလိုက်တည်ကြပါရဲ့။ဒါပေမဲ့အချိန်မျိုးတွေမှာဆိုရင်သူတို့ပရိသတ်တွေ All Hit RP သတင်းတွေလိုက်ဆိုကြမှာဖြစ်ပေမဲ့အခု COVID ဘေးကာလမလို့နှာခေါင်းဆီးတွေတက်ထားကြရပြီးတော့အားပေးတဲ့အနေနဲ့လက်ခုပ်တွေပဲတည်ကြရတာဖြစ်ပါတယ်။ဒီလိုအဟိအားပေးတာမျိုးသတင်းလိုက်ဆိုတာမျိုးမလုပ်ဖက်နဲ့လက်ခုပ်ပဲတည်ကြဖို့လည်းအစကတည်းကမှားထားတာဖြစ်ပါတယ်။BTS ဖွဲ့တယ်ကအားလုံးက
ကျက်စတဲ့ကျွန်တော်တို့ဒီစတန်ကိုအနုရောဓချင်တယ်မာလီကိုတွေထလာစတဲ့ဘူးကြီးဘော
အခုလိုပွဲမှာပြည်သက်တွေကိုယ်တိုင်ရှိနေတာကခံစားချက်ကတော်တော်ကိုကွာပါပြီပြီးတော့ဒီလိုမျိုးလက်ခုပ်ကြီးပဲတီးကြရတဲ့ဂီတချော်ပြပွဲဘယ်တော့မှရှိဘူးလို့လဲတကယ်ကိုပြောစမှတ်ဖြစ်သွားပါပြီလို့ပြောသွားပါတယ် BTS ကိုအထူးအားပေးကြတဲ့ပြည်သက်တွေကိုအာမီလို့နာမည်ပေးထားတာဖြစ်ပြီးတော့ဒီဖြော်ပြပွဲတွေမှာတော့နှာခေါင်းဆီးတွေတက်အမောင်ထဲမှာအရောင်နှင်းနဲ့သူတို့ရဲ့အဖွဲတင်ဂီတာခရမ်းရောင်မီးစုံချောင်းလေးတွေခြင်ပြီးတော့အာမီတွေတောင်းကြအားပေးခဲ့ကြတယ်ဒီဖြော်ပြပြီးစမှာနောက်ဆုံးပွဲကကိုဗစ်ကကြီးပေါ်မလာခင်လပိုင်း2019အောက်တိုဘာလမှာနောက်ဆုံးကျင်းပသွားခဲ့တာဖြစ်ပါရင်ကိုဗစ်ဖြစ်ပြီးမှဆိုရင်တော့အွန်လိုင်းကမဟုတ်ပဲပထမဆုံးလူကိုယ်တိုင်ပြင်ပြီးလာရောက်ကြည့်ရှုလို့ရတဲ့ဖြော်ပြပွဲကို American Biazu, Los Angeles Numa, Peneka, November PGS, Jimbangirawa. Nala, if you love my last week's Numa Lab of Chori Melo, Drogo goes up to the Big Hit Music Company, Javarese.
Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
it. See, that's what I'm doing, I see, Tingo. Radio Ma, a person, Danela, and I'm in our net, I see, Cinema, Tolan, Bini, Varisha.
ဒီကနေ့တော့ရုပ်ရော်တန်ရောအပြည့်စုံကြည့်ခြင်းနဲ့ဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ဖြူရီအပတ်စဉ်တီဗီမဂ္ဂဇင်းအစီအစဉ်မှာချိန်ဟန်ပါတယ်ဖြူရီညမပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်တန်ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုကြဖို့ကိုလည်းဖိတ်ခေါ်ပါတယ်ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ36နဲ့နောက်49ကိုတော့ခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင်ယူကရိန်းမြို့တော်ကီယက်ဖြင့်ချင်းချေဖုံးနေရာတွေကိုရုရှားတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေချိန်မှာပဲယူကရိန်းနဲ့ရုရှားကိုယ်စားလှယ်တွေဟာတနင်္လာနေ့
ှာကျင်းပတာမဟုတ်ဘဲအွန်လိုင်းကနေပြုလုပ်ခဲ့တာဖြစ်ပြီးဒီကနေ့အင်္ဂါနေ့မှာလည်းဆွေးနွေးပွဲကိုဆက်ပြီးကျင်းပဖို့ရှိပါတယ်ယူကရိန်းနိုင်ငံထဲမှာတိုက်ခိုက်နေတဲ့ရုရှားရဲ့ထိုးဖောက်ဝင်ရောက်မှုတွေနှောင့်နှေးနေသေးတယ်လို့အကြီးအကဲအမေရိကန်ကာကွယ်အရာရှိတူကပြောကြားနေခြင်းမှာတနင်္လာနေ့ကရုရှားနဲ့ယူကရိန်းတို့ထပ်မံဆွေးနွေးကြတာဖြစ်ပါတယ်။ယူကရိန်းကိုဝင်ရောက်ကျူးကျော်တဲ့အတွက်ရုရှားပေါ်မှာ EU ဥရောပတမကကစရုပ်ထအကျုပ်အရေးယူဒဏ်ခတ်မှုတွေထပ်မံတဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရောကတနင်္လာနေ့မှာအတည်ပြုပါတယ်။အခုထပ်ပြီးအရေးယူအောင်မှာရုရှားရဲ့တမ်းမနီလုပ်ငန်းကြောင်မီးတွေးနဲ့စွန့်ရင်ကဏ္ဍတွေအပြင်ရုရှားရဲ့ဈေးကွက်လန်လန်းနှိမ့်မှုနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာသူ့ရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထိနာစေမဲ့နောက်ထပ်ဒဏ်ခတ်မှုလည်းဖြစ်ကြောင်းမစ္စတာဘိုရက်ကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။ယူကရိန်းကိုရုရှားချူးကျော်မှုအတွက်တုံ့ပြန်တဲ့အနေနဲ့ဂျာမနီကသူ့စစ်တပ်ခင်မီအောင်လုပ်ဖို့အမေရိကန်လုံ F-35 တိုက်ဂျက်လေယာဉ်35ဆင်းနဲ့ Eurofighter ဂျက်15ဆင်းဝယ်ယူဖို့အတွက်စီစဉ်နေတယ်လို့လက်တော်သတင်းရက်ကွက်ကပြောပါတယ်။အမေရိကန် Lockheed Martin ထုတ် F-35 ဂျက်လေယာဉ်တွေကိုဂျာမနီရဲ့ဆဲဆုနှစ်တော်ကြပြီဖြစ်တဲ့တိုနီရိုဂျက်တိုက်လေယာဉ်တွေမှာအစားထိုးမှာဖြစ်ပါတယ်။ NLD အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်တော်စုဝန်ကြီးသူရဥအောင်ကိုအဂရိလိုက်စားမှုတိုက်ချက်ရေးဥပဒေပုံမှန်55အရအလုံးနဲ့ထောင်တန်း12နှစ်ကြာခံစေဖို့ရန်ကုန်တိုင်းတရားစွပ်တော်ကမတ်လ14ရက်မှာအမိန့်ချမှတ်လိုက်ပါတယ်ဒီလိုအမိန့်ချတာနဲ့ပတ်သက်ပြီးသူရဥအောင်ကိုရဲ့ရှေ့နေတွေဘက်ကတစုံတရာတုံ့ပြန်လာတော့မရှိသေးပါဘူ
းတရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါလေရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျူနာခမ်းမီနဲ့ဒါရက်စမစ်တို့ဖြစ်ပါလေရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတိုမီတာ19 25 32တို့ကနေဖမ်းယူနားဆင်နိုင်ကြပါလေရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုအပိနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.